to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA American တန်ရဲ2018ခုနှစ်ဇွန်လ17ရက်တနင်္လာနေ့ညဘက် VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညနေပိုင်းစီစဉ်တွေကိုကျမမြတ်သင်အောင်ကတာဝန်ယူတင်ဆက်သွားမှာပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့စင်ကာပူမှာချင်းပါတဲ့ထိပ်သီးဆွေးပွဲပြီးတဲ့မနက်ဖြန်ညမှာပဲတမန်တော်ဒေါ်နယ်ထရမ့်ဟာအမေရိကန်ကိုပြန်လာမယ်လို့အင်ဂျီတော်ကပြောပါတယ်စင်ကာပူမှာမနက်ဖြန်ချင်းပါမယ်အဲ့ဒီထိပ်သီးဆွေးပွဲအတွက်နှစ်ဖက်ထိပ်တန်းအရာရှိတွေနောက်ဆုံးအဆင့်ပြင်ဆင်မှုတွေကိုလုပ်ဆောင်နေကြပါတယ်တမန်တော်ဦးမြင့်ဟာထိုင်းနိုင်ငံကိုမကြာခင်တရားဝင်ချစ်ကြည်ခီးသွားရောက်မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်အခုညနားဆင်ကြရမယ့်သတင်းလွှာရည်ထဲမှာတော့စင်ကာပူမှာကျင်းပမဲ့တမရဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ဆွေးနွေးပွဲရလဒ်ကိုလူတိုင်းကစိတ်ဝင်တစားစောင့်ကြည့်နေကြတဲ့အကြောင်းနဲ့အတူဒီဆွေးနွေးပွဲအပေါ်နိုင်ငံတချို့ရဲ့မျှော်လင့်ချက်တွေကဘယ်လိုရှိပါသလဲ
The ultimate objective we seek from diplomacy with North Korea has not changed. The complete, verifiable and irreversible denuclearization.of the Korea Peninsula is the only
American နိုင်ငံသားဝန်ကြီး Mike Pompeo ပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူဖန်ဆီခန်ရိုက်တာသတင်းတောက်နှစ်ဦးအမှုအခြေအနေနောက်ဆုံးရသတင်းရခိုင်ပြည်နယ်အတွင်းတည်ငြိမ်အေဂျင့်နဲ့ဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်ဖို့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရဲ့ဖွဲ့စည်းဖို့အဆိုကိုပြည်သူ့လွှတ်တော်ကအတည်မပြုခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ဒုတိယပိုင်းနိုင်ယူဝက်မှာတော့တက်တက်ရောင်သတင်းစီစဉ်တဲ့အတူအခြားအပတ်စဉ်ခန္ဓာတွေနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင
်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးနဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲပြုလုပ်ပြီးတာနဲ့အင်္ဂါနေ့ညမှာပဲတမန်တော်ဒေါ်နယ်ထရမ့်အမေရိကန်နိုင်ငံကိုပြန်လာမှာဖြစ်ကြောင်းသမရအင်ဂျီတော်ကဒီကနေ့အတည်ပြုပြောဆိုပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားအရာရှိတွေရဲ့ဆွေးနွေးမှုဟာမျောလင့်ထားတဲ့ပိုပြီးလျင်မြန်စွာဖြစ်ပေါ်တိုးတက်နေကြောင်းလည်းအင်ဂျီတော်ကပြောပါတယ်။သမရထရန့်ဟာမြောက်ကိုရီးယားကောင်ဆောင်နဲ့တူးချင်းတွေ့ဆုံမှာဖြစ်ပြီးဘာသာပြန်ကလွဲလို့တခြားဘသူမှပါမှာမဟုတ်ဘူးလို့အင်ဂျီတော်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲဒီနောက်မှာမှနေ့လယ်စာတုံ့ဆောင်ရင်းနှစ်ဖက်ဆွေးနွေးမှုတွေကိုဆက်လက်ပြုလုပ်မှာဖြစ်ပြီးအဲဒီအချိန်မှာတော့နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုအင်ဂျီတော်ဝန်ထမ်းအရာရှိချုပ်ဂျွန်ကယ်လီအမျိုးသားလူညီရေးအကြံပေးjohn bolton တို့ပါတက်ရောက်มาဖြစ်ပါတယ်စင်ကာပူနိုင်ငံကနေအင်္ဂါနေ့နောက်ပိုင်းမှာပြန်လည်မထွက်ခွာခင်တမရထရမ့်ကသတင်းမီဒီယာတွေနဲ့တွေ့ဆုံမှုရှိပါတယ်အစောပိုင်းကထွက်လာတဲ့သတင်းတွေမှာတော့တမရထရမ့်ဟာဗုဒ္ဓနေ့မှာပြန်မယ်လို့ဖော်ပြထားတာပါအမေရိကန်တမရနဲ့မြောက်ကိုရီးယားကောင်ဆောင်တို့ရဲ့ပထမဆုံးအကြိမ်တွေ့ဆုံမှုမတိုင်ခင်မှာတော့တွေ့ဆုံဆွေးနွေးမှုကနေမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်ရေးနဲ့ပက်ထင်တဒုံးကျည်နဲ့ချင်းချောက်မှုကိုစုံကန်တိုင်နဲ့စီကိုဥတီတဲ့ရလမျိုးဖြစ်မယ်လို့အမေရိကန်အရာရှိတွေကပြောဆိုနေကြပါတယ်ထွက်လာမဲ့သဘောတူညီချက်တွေဟာအရင်အစိုးရလက်ထက်ကရခဲ့တဲ့မခိုင်မာတဲ့သဘောတူညီချက်မျိုးဖြစ်မှာမဟုတ်ကြောင်းတမရဘာရာကိုဘာမအစိုးရကိုညင်ညွန်းပြီးအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကဒီကနေ့ညနေပိုင်းကပဲစင်ကာပူနိုင်ငံမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ
်စင်ကာပူနိုင်ငံမှာမနေ့ဖြန်အင်္ဂါနေ့ချင်းပမဲ့အမေရိကန်တမရဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာနှစ်ဖက်မတူညီမှုတွေပြေလည်သွားစေရေးအမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေဆွေးနွေးကြပါတယ်စင်ကာပူနိုင်ငံ Ritz Carlton Hotel မှာဝိုင်းရင်တန်တမာဆွန်ကင်ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကဆွေးနွေးပွဲတွေလုပ်နေတာပါမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကတော့ဒုတိယနိုင်ငံခြားရေးဝန်ကြီးချိုဆွန်ဟေးကကောင်းဆောင်ပါတယ်မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေဆွန့်လွှတ်ရေးတောင်းဆိုထားတာမှာအမေရိကန်နဲ့မြောက်ကိုရီးယားကြားကွာဟချက်တွေနှဲသွားစေရေးဒီကနေ့တနင်္လာနေ့ဆွေးနွေးပွဲတွေကရည်ရွယ်ပုံချပါတယ်စင်ကာပူခီးစဉ်အကျိုးမှာပဲဆွေးနွေးပွဲနဲ့ပတ်သက်ပြီးယုံကြည်မှုအပြည့်ရှိတယ်လို့ပြောဆိုထားတဲ့အမေရိကန်သမ္မတထရန့်ကတော့မနေ့တနင်္ဂနွေနေ့တုန်းက Air Force One လေယာဉ်ပေါ်ကအစင်းသတင်းတောက်တွေကိုပြောဆိုတာမှလည်းအင်္ဂါနေ့ဆွေးနွေးပွဲအပေါ်မှာခန်းစားချက်သိကောင်းတယ်လို့ပြောဆိုခဲ့ပါတယ်စင်ကာပူကိုမရောက်ခင်မှာတော့သမ္မတထရန့်ကအင်္ဂါနေ့ဆွေးနွေးပွဲအတွက်နိုင်ငံတစ်ခုကိုသွားနေတယ်လို့ပြောဆိုခဲ့ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့ထိပ်သီးဆွေးနွေးပွဲမှာတရုတ်နိုင်ငံကတိုက်ရိုက်ပါဝင်ခြင်းမရှိပေမဲ့မမြင်နိုင်တဲ့တတိယနိုင်ငံအဖြစ်နဲ့ဆွေးနွေးပွဲခမ်းမအတွင်းမှာရှိနေမှာဖြစ်ပါတယ်။ဒေသတွင်းကတခြားနိုင်ငံတွေနေတူဒီထိပ်သီးဆွေးနွေးပွဲကနေထွက်ပေါ်လာတဲ့ရလဒ်တွေကသူတို့ရဲ့အကျိုးစီးပွားအပေါ်ဘယ်လိုတက်ရောက်မှုတွေရှိလာမလဲဆိုတာကိုတရုတ်နိုင်ငံကလည်းစောင့်ကြည့်နေမှာဖြစ်ပါတယ်။အပြောင်းအလဲတွေအကြိမ်ကြိမ်ဖြစ်ခဲ့တဲ့ဒီဆွေးနွေးပွဲမှာတရုတ်နိုင်ငံဟာအရေးပါတဲ့နေရာကနေပါဝင်ခဲ့တာပါ။စီးပွားရေးအရာအထင်အားစေတဲ့နိုင်ငံတကာပိတ်ဆို့အရေးယူမှုတွေဟာဆွေးနွေးရေးစကားဝိုင်းကိုကင်ဂျွန်အွန်းရောက်လာရေးအတွက်တရုတ်နိုင်ငံကဖိအားပေးဖို့ဖြစ်လာတဲ့အဓိကအကြောင်းရင်းဖြစ်ကြောင်း သူတည်တည်တွေကတုံ့တက်ကြပါတယ်မကြသေးခင်ကာလတွေတွင်တရုတ်ဘက်ကအဲ့ဒီပိတ်ဆို့မှုတွေကိုလိုက်နာခြင်းမရှိတော့ပါဘူးမနေ့ပြန်အင်္ဂါနေ့မှာပြုတ်လုံမဲ့ဆွေးနွေးပွဲမတိုင်ခင်ကင်ဂျုံဦးဟာတရုတ်သမ္မတရှီကျင်းဖင်နဲ့နှစ်ချိန်တွေ့ဆုံခဲ့ပါတယ်ကင်ဂျုံဦးဟာစင်ကာပူနိုင်ငံကိုသွားတဲ့ခီးစဉ်အတွက်တရုတ်လေကြောင်းလိုင်းကိုအသုံးပြုခဲ့တယ်ဆိုတာကိုလည်းတရုတ်နိုင်ငံရေးဌာနကဒီကနေ့အတည်ပြုပြောကြားပါတယ်လေရင်ငါးကအတွက်ကုန်ကျစရိတ်ကိုတရုတ်အစိုးရကစိုက်ထုတ်ပေးတယ်မပေးဘူးဆိုတာကိုတော့အထက်သွင်းပြောကြားခြင်းမရှိပေမဲ့သူတို့အနေနဲ့မြောက်ကိုရီးယားရဲ့တောင်းဆိုချက်ကြောင့်အခုလိုလေရင်စီစဉ်ပေးခဲ့တာလို့ဆိုပါတယ်မြောက်ကိုရီးယားရဲ့အကြီးဆုံးကုန်သွယ်ပယ်လည်းဖြစ်နိုင်ငံတကာမှာအရင်းနှီးဆုံးမဟာမိတ်နိုင်ငံလည်းဖြစ်တဲ့တရုတ်တို့အတွက်ဒီဆွေးနွေးပွဲအောင်မြင်ခြင်းမအောင်မြင်ခြင်းဆိုတဲ့ရလဒ်ဟာတရုတ်နိုင်ငံပေါ်ရေရှည်အကျိုးသက်ရောက်မှုဖြစ်ပေါ်စေမှာပါဖြစ်ပါတယ
်။ Broadway ပြဆက်တွေကအကောင်းဆုံးတရုတ်ဆောင်တွေကိုဆုချီးမြှင့်တဲ့ထိုးနှီးအဝတ်ကိုတနင်္ဂနွေနေ့မှာကျင်းပခဲ့ပြီးအသစ်ထွက်တဲ့ဒေသရုပ်ဖော်ပြဆက်တွေရဲ့အကောင်းဆုံးဆုကိုတော့ The Van Spacek ကရရှိသွားပါတယ်။ Israel ကမြို့တစ်ခုမှာဖျော်ဖြေဖို့စီစဉ်ထားတဲ့ Egypt ရဲတပ်ဖွဲ့တန်းစုံတီးဝိုင်းကမြို့မှားပြီးရောက်သွားတဲ့အကြောင်းကိုဇက်အိမ်တဲပြီးတေးတရုတ်ဖော်ထားတာပါပြဇက်ရဲ့အဓိကဇက်ဆောင်တို့ကလည်းအကောင်းဆုံးတရုတ်ဆောင်စုတွေရရှိသွားပါတယ်2008ခုနှစ်တုန်းက The Van Spacek နာမည်နဲ့ပဲရိုက်ထားတဲ့ Israel ရုပ်ရှင်ကိုအခြေခံတဲ့ဒီပြဇက်ဟာစကားတင်ရွေးချယ်ထားတဲ့ Frozen Mean Girls တို့နဲ့ Spongy Boss SquarePants တို့နဲ့ရှင်ပြီးတော့ထိတ်တန့်စုကိုရသွားတာပါဒီစုပေးပွဲမှာနိုင်ငံရေးလဲပါလာပြန်ပါသေးတယ်ဆူရသူကိုကြီးညာဖို့စင်ပေါ်တက်လာတဲ့ရုပ်ရှင်မင်းသားရောဘတ်ဒီနီရိုကကြဲကြဲလောင်လောင်နဲ့အမေရိကန်သမ္မတအပေါ်ဝေဖန်လိုက်ပြီးပရိသတ်တွေကမတ်တက်ရက်ပြီးအပတရလက်ခုပ်ဩဘာပေးခဲ့ကြတဲ့အတွေ့သူကနောက်ထပ်ဆဲတဲ့စကားသုံးပြီးပြောလိုက်ပြန်ပါတယ်ဒီစုပေးပွဲကိုထုတ်လွှင့်နေတဲ့အမေရိကန်ရုပ်တံအနေနဲ့လွှင့်တဲ့အချိန်မှာတော့ဒီဆဲတဲ့စကားလုံးကိုအတန်ဖြောက်ပြီးမှပဲထုတ်လွှင့်ပေးခဲ့ရပါတယ်2018ခုနှစ်အတွက်ကျောင်းပြဆက်ထူးချွန်စုကိုတော့ Florida ပြည်နယ် Marjorie Stoneman Douglas အထက်တန်းကျောင်းပြဆက်ဌာနမှ Melody Hartsfield ကရရှိပါတယ်လူ18ဦးသေဆုံးခဲ့ရတဲ့အထက်တန်းကျောင်းတနက်ပြစ်မှုအတွင်ကျောင်းသားဓာစင်နဲ့ချီကိုသူကကဲတင်ပေးခဲ့တာလည်းဖြစ်ပါတယ်ရှင
် View American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 19kHz 15653ညလိုင်းဒိုမီတာ 25kHz 11803ညလိုင်းဒိုမီတာ 32kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ 190kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဇနီးတို့ဟာဝန်ကြီးချုပ်ပရာယုတ်ချန်အိုချာရဲ့ဖိတ်ကြားချက်အရထိုင်းနိုင်ငံကိုမကြခင်တရားဝင်ချစ်ကြည်ခီးတွားရောက်လက်ပတ်မှာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ပါတယ်ဒီတရားဝင်ခီးစဉ်နဲ့အတူသမ္မတဦးဝင်းမြင့်ဟာထိုင်းနိုင်ငံမကောက်မြို့မှာကျင်းပမဲ့ရှစ်ကြိမ်မြောက်အေယာဝတီ6ဖရာမဲခေါင်စီဝါရေးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာ ACMES ထိပ်သီးဆွေးနွေးပွဲနဲ့9ကြိမ်မြောက်ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ် CLMV ထိပ်သီးဆွေးနွေးပွဲတွေကိုလည်းတက်ရောက်မှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်သမ္မတဦးဝင်းမြင့်အနေနဲ့ထိုင်းနိုင်ငံကိုဘယ်နေ့မှသွားမယ်ဆိုတာကိုဖော်ပြထားခြင်းမရှိပေမဲ့ ACMES နဲ့ CLMV ထိပ်သီးဆွေးနွေးတွေကိုဘန်ကောက်မြို့မှာဇွန်လ15ရက်နဲ့16ရက်နေ့ရဲ့အကြာကျင်းပသွားမှာဖြစ်ပါတယ်။ဒါဟာဦးဝင်းမြင့်အနေနဲ့နိုင်ငံတော်သမ္မတတာဝန်စတင်ထမ်းဆောင်ပြီးတဲ့နောက်မှာဒုတိယအကြိမ်များသွားရောက်တဲ့နိုင်ငံခြားခီးစဉ်ဖြစ်ပါတယ်။ပြီးခဲ့တဲ့ April လတုန်းကစင်ကာပူမှာကျင်းပတဲ့ ASEAN ထိပ်သီးဆွေးနွေးပွဲကိုတက်ရောက်တဲ့ခီးစဉ်ဟာသူ့ရဲ့ပထမဆုံးပြပခီးစဉ်ဖြစ်ပါတယ်။2018ခုနှစ်မတ်လမှာနောက်ဆုံးထုတ်ပြန်ခဲ့တဲ့စင်စရာတွေအရထိုင်းနိုင်ငံကမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံတဲ့ပမာဏဟာအမေရိကန်ဒေါ်လာ 17.34 ဘီလီယံရှိခဲ့တာကြောင့်ဒါဟာမြန်မာနိုင်ငံမှာပြပကတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံတဲ့ပမာဏစုစုပေါင်းရဲ့ 14.53% ခန့်နှုန်းနဲ့ညီမျှပြီးတတိယနေရာမှာရှိနေပါတယ်။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတဲ့ထိတ်ဆုံးနိုင်ငံကတော့တရုတ်ဖြစ်ပြီးတော့စင်ကာပူကဒုတိယနေရာမှာရှိနေပါတယ်။2019-2018 ခုနှစ်ဘဏ္ဍာနှစ်အတွက်နိုင်ငံအကြကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာ 1.45 ဘီလီယံရှိခဲ့တာမှာမြန်မာနိုင်ငံကထိုင်းဘက်ကိုဒေါ်လာ 1.4 ဘီလီယံနဲ့ညီမျှတဲ့ကုန်ပစ္စည်းတွေတင်ပို့ခဲ့ပြီးထိုင်းဘက်ကနေ 1.35 ဘီလီယံနဲ့ညီမျှတဲ့ကုန်ပစ္စည်းတွေကိုတင်သွင်းခဲ့ပါတယ
်။ထောင်ပေါင်းချီတဲ့နိုင်ငံမဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံတွင်းမှာဘေးကင်းလုံခြုံစွာနေထိုင်ပြီးပြည်ပကိုထွက်ပြေးရတဲ့အဖြစ်မျိုးမဖြစ်ရအောင်မြန်မာနိုင်ငံသားအဖြစ်အသိအမှတ်ပြုပေးဖို့လိုအပ်ကြောင်းတနင်္ဂနွေနေ့ကလူ့အခွင့်အရေးစုလက်ခံရရှိခဲ့တဲ့ရှေ့နေကပြောကြားလိုက်ပါတယ်။ကမ္ဘာနိုင်ငံမဲ့လူဦးရေအများဆုံးအုပ်စုဖြစ်တဲ့ရိုဟင်ဂျာတွေအရေးဆဲစုနှစ်နဲ့ချီကြိုးပမ်းဆောင်ရွက်ခဲ့မှုအတွေ့အော်ရိုယာလူသားချင်းစာနာမှုဆန်ရစုလက်ခံရရှိခဲ့တဲ့ရိုဟင်ဂျာရှေ့နေဦးကျော်လှအောင်ကအဲ့ဒီလိုပြောကြားလိုက်တာပါ။ မြန်မာအစိုးရကနိုင်ငံသားအဖြစ်အသိအမှတ်ပြုခြင်းမရှိသလိုရိုဟင်ဂျာလို့ခေါ်ဆိုမှုကိုလည်းအသိအမှတ်ပြုခြင်းမခံရတဲ့ဒီရိုဟင်ဂျာလူဦးရေအရေအတွက်ဟာမနစ်ကအထိတက်တန်းရှိတယ်လို့ဆိုပါတယ်။ဒါပေမဲ့မနစ်ဩဂုတ်လမှာတကြော့ပြန်ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကို9သိန်းလောက်ထွက်ပြေးသွားကြတယ်လို့ဆိုပါတယ်။သူတို့တွေဟာမြန်မာနိုင်ငံသားဖြစ်ကြောင်းဒါပေမဲ့မြန်မာအစိုးရကသူတို့ကိုအဲ့ဒီလိုအသိအမှတ်ပြုဖို့ညှင်းဆုံနေကြောင်းစုချီးမြှင့်ပွဲအခမ်းအနားကျင်းပရာအာမေးနီးယားနိုင်ငံကနေဥကျော်လှအောင်က Reuters သတင်းဌာနကိုပြောပါတယ်။ဥကျော်လှအောင်ဟာသူ့ရဲ့လူခွင့်ရေးဆိုင်ရာလှုပ်ရှားမှုတွေကြောင့်မြန်မာနိုင်ငံမှာထောင်ဒဏ်12နှစ်ကျခဲ့ဘူးသူလည်းဖြစ်ပါတယ်။ကမ္ဘာတဝန်းရိုဟင်ဂျာလူဦးရေ4သန်းလောက်ရှိတယ်လို့ Rohingya Project အဖွဲ့ကခန့်မှန်းထားပြီးသူတို့တွေဟာကဘာတဝံပြန့်နှံ့နေကြတဲ့နိုင်ငံမဲ့လူဦးရေ10သန်းလောက်ရှိတဲ့အထက်အရေးအတွက်အများဆုံးအုပ်စုဖြစ်တယ်လို့ဆိုပါတယ်။မြန်မာအစိုးရကရိုဟင်ဂျာလို့ခေါ်ဆိုမှုကိုအတိအမှတ်မပြုပေမဲ့လည်းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြသူတွေပြန်လည်ခံရေးအတွက်ကုလသမဂ္ဂအပါအဝင်အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညှိနှိုင်းဆောင်ရွက်နေပါတယ်ရှင
်။ဟောင်ကောင်မှာ2016ခုနှစ်တုန်းကလမ်းပေါ်ထွက်ပြီးအကြမ်းဖက်ဆန္ဒပြမှုမှာပါဝင်ပတ်သက်မှုနဲ့ထင်ရှားတဲ့တက်ကြွလှုပ်ရှားသူတို့ကိုထောင်ဒဏ်6နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အကြမ်းဖက်မှုနဲ့ပြစ်ဒဏ်ချခံရတဲ့အက်ဒဝတ်လွမ်းကို2016ခုနှစ်ဖေဖော်ဝါရီလအတွင်းဟောင်ကောင်ရဲ့စီးပွားရေးအခြေချာမွန်ကုတ်အရက်ကရုံးရင်းဆန်ခအတွင်းရတဖွဲ့ဝင်တဦးကိုကိုထိလက်ရောက်ထိပါမှုနဲ့လည်းတရားစွဲချက်တင်ခံထားရပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ဒေသအပေါ်တရုတ်ဘက်ကတင်းတင်းကြပ်ကြပ်ထိန်းချုပ်လာတာကိုဆန့်ကျင်ကောက်ကွက်မှုအတွင်းဆန္ဒပြသူတွေကရတဖွဲ့တွေကိုအုတ်ခဲတွေနဲ့ပြစ်ပောက်ခဲ့ကြသလိုအမိုက်ပုံတွေကိုလည်းမိရှုခဲ့ကြတာပါ
။စပိန်မြောက်ပိုင်းဘတ်စက်ဒေသလွတ်လပ်ရေးအတွက်မျက်ခွဲပေးဖို့တောင်းဆိုတဲ့အနေနဲ့မနစ်တင်းကနေနေတုန်းကလူ3,800ခွဲလောက်လက်တွဲပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ကန့်ကျင်အပန်းဖြစ်မှုဆန်ဆဗက်စတင်ကနေဘတ်စက်ဒေသမြို့တော်ဗစ်တိုးရီးယားအထိ125မိုင်လောက်လမ်းတစ်လျှောက်မှာဆန္ဒပြသူတွေလက်တွဲခဲ့ကြတာဖြစ်ပါတယ်ရှင်။
အမေရိကန်ရဲ့ကုံတွယ်ဘက်မဟာမိတ်တွေကိုသမ္မတဒေါ်နယ်ထရမ့်ကတင်းလာနေမှာ Twitter လူမှုကန်ကတ်ဆင့်ထပ်မံဝေဖန်လိုက်ပါတယ်။ကုံတွယ်ရေးရာတစ်ဖက်သားအများထုတ်နေမှုအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့တင်းကျင်ခံတော့မှာမဟုတ်ကြောင်းဥရောပနဲ့ကနေဒါနိုင်ငံတို့ကိုသမ္မတထရမ့်ကဝေဖန်ပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ NATO မဟာမိတ်အဖွဲ့ရဲ့ကုန်ကျစရိတ်အားလုံးနီးပါးကိုထည့်ဝင်ပေးနေပေမဲ့ဒါဟာကောက်မွန်တဲ့လုပ်ရဖြစ်ကြောင်း NATO အဖွဲ့ဝင်နိုင်ငံတွေကတော့ကုံတွယ်ရေးမှာအမေရိကန်အပေါ်အခွင့်ကောင်းယူနေကြောင်းလဲမဟာမိတ်နိုင်ငံတွေအပေါ် Twitter ကတစဉ်အချိန်ချင်းဝေဖန်တဲ့အထက်မှာဖော်ပြထားပါတယ်။ဒါအပြင်ပြောင်းလဲမှုတွေဖြစ်ပေါ်တော့မယ်လို့လည်းသမ္မတထရန့်ကပြောကြားခဲ့ပါတယ
်
။တင်းလာနေညပိုင်းနိုင်ငံတကာနဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်သင်ကြီးထိုက်တူကကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။စင်ကာပူမှာကျင်းပမဲ့သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဆွေးနွေးပွဲဟာစစ်အေးခေတ်နောက်ပိုင်းတမိုင်းမှာအထူးခြားဆုံးနျူကလ িয়ার အရေးထိပ်သီးဆွေးနွေးပွဲဖြစ်ပါတယ်။ဒီဆွေးနွေးပွဲကနေဘလို့ရလဒ်တွေထွက်လာမလဲလူတိုင်းကစောင့်ကြည့်နေပါတယ်။ခေါင်းဆောင်နှစ်ဦးတွေ့ဆုံဖို့အချိန်နီးလာတာနဲ့အမျှစိတ်လှုပ်ရှားမှုနဲ့ကြိုတင်ခန့်မှန်းချက်တွေလည်းအမျိုးမျိုးထွက်ပေါ်နေပါတယ်။ VOA သတင်းတောက် Michael Bowman ရဲ့သတင်းလွှာကိုကိုငင်းချန်းကပြောပြပါမယ်ရှင်။
သမယိုးကြနိုင်ငံရေးခေါင်းဆောင်တွေမဟုတ်သလိုကြိုတွက်လို့မရတဲ့သူတို့နှစ်ယောက်ညနေချင်းဆိုင်တွေးဆောင်ကြမယ်ပွဲဖြစ်သလိုတွေးကြမယ်ဆိုတဲ့သဘောတူညီချက်ထွက်မလာခင်အထိတယောက်နဲ့တယောက်အပြတ်ချိန်မုံရေးကိုပဲအပြန်အလှန်ကြုံဝါခဲ့ကြတာပါအခုတော့သမ္မတဒေါ်နယ်ထရမ့်က
ကျွန်တော်ကညီချင်းရေးတာဝန်ကိုထမ်းဆောင်သွားမှာပါ
ကင်ဂျုံအုံးနဲ့သဘောတူညီချက်ချမှတ်နိုင်မယ်မချမှတ်နိုင်ဘူးဆိုတာပထမမိနစ်ပိုင်းအတွင်းမှာသူသိနိုင်လိမ့်မယ်လို့သမ္မတထရမ့်ကပြောပါတယ
်အလုပ်ဖြစ်ချင်မှဖြစ်ပါလိမ့်မယ်အလုပ်မဖြစ်ရင်တော့မှခွင်လန်းကောင်းတွေကတော့ရှိနေပါလိမ့်ရှေ့ဆက်နိုင်မဲ့လုပ်ငန်းစဉ်တစ်ခုဖြစ်မယ်အချက်ယူပြီးလုပ်ကင်တဲ့အခါမှာပူကောင်းတဲ့ခွင်လန်းတွေလည်းရှားကောင်းရလာနိုင်ပါလိမ့
်အထက်လွှတ်တော်အမတ်လင်းစေးဂရေဟမ်ကတော့ ABC ရုပ်သံကိုခုလိုပြောပါတယ
် Donald Trump is not
Donald Trump ဘက်ကတော့ရှော့ပြီးမှမဟုတ်ပါဘူးဒီတော့ရွေးချယ်စရာကနှစ်ခုတည်းပါငင်းငယ်ရလားစစ်လားဆိုတာကိုရွေးရမှာပါ
မြောက်ကိုရီးယားကိုလုံခြုံရေးအတွက်အာမခံချက်ပေးမယ်ဆိုရင်နျူကလ িয়ার နဲ့ပယ်ထိန်တဲ့ဒုံးကျည်အစီအစဉ်တွေကိုဆွန့်လွတ်တဲ့သဘောတူညီချက်မျိုးဆွေးနွေးပွဲကနေရသွားနိုင်တဲ့အကြောင်း Republican အထက်လွှတ်တော်အမတ် Lindsey Graham ကပြောပါတယ်တကယ်လို့ဆွေးနွေးပွဲမအောင်မြင်ရင်ဘလို့အရေးပေါ်ရွေးချယ်စရာနည်းလမ်းတွေပြင်ဆင်ထားမလဲမြောက်ကိုရီးယားအပေါ်စီရေးအရအင်အားသုံးရေးလွှတ်တော်ကခွင့်ပြုဖို့သူကတွန်းတွန်းတိုက်တိုက်ပြောနေပါတယ်
And if diplomacy fails,
တန်မာကြီးရချိကမှုတွေမအောင်မြင်လို့ရှိရင်စီးရင်းနီးလန်းကိုနောက်ဆုံးအဆင့်အနေနဲ့ဒီမိုကရက်ရော Republican ရောရွေးဖို့လိုအပ်ပါတယ
်။ဒီမိုကရက်အထက်လွှတ်တော်အမတ် Bob Menendez ကတော့မြောက်ကိုရီးယားနဲ့ဘလို့သဘောတူညီချက်မျိုးမဆိုနောက်ကြောင်းပြန်မလှည့်နိုင်တဲ့ခိုင်မာတဲ့သဘောတူညီချက်ဖြစ်ဖို့လိုသလိုပြောတဲ့အတိုင်းဟုတ်မဟုတ် စစ်ဆေးအတည်ပြုတာတွေလည်းလုံနိုင်မှုလုံမယ်ဆိုပြီး ABC ရုပ်တံကိုပြောပါတယ်နိုင်ငံရေးဝန်ကြီးမိုက်ပုံပီယိုကတော့တကယ်လို့သဘောတူညီချက်ရသွားပြီဆိုရင်သဘောတူညီချက်အတိုင်းလိုက်နာအောင်မြောက်ကိုရီးယားအပေါ်မှာဖိအားပေးမယ်လို့ Phoenix TV ကိုအခိုင်အမာပြောပါတယ
် President's been very clear
တမရဘက်ကတိတ်ကိုရှင်းပါတယ်နျူကလ িয়ার ကင်းစင်လှုပ်ဆောင်တဲ့အချိန်တိုင်းတာတစ်ခုအထိမရောက်မချင်းရေးယူပိတ်ဆို့မှုကိုကြုံသိမ်းမှာမဟုတ်ပါဘူးဒီငါကတိတွေပေးခဲ့ပေမဲ့ကတိအတိုင်းမလုပ်ခဲ့တာတွေရှိခဲ့မယ်ဒါမျိုးဆိုရင်လက်ခံမှာမဟုတ်ပါဘူ
းသမ္မတထရမ့်ကတော့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးပြီးခဲ့တဲ့ရက်ပိုင်းမှာထပ်ခါတလဲလဲပြောဆိုခဲ့ပါတယ်ဒါပေမဲ့ကင်ဂျွန်အွန်းဘက်ကတော့တိတိတသာအတန်တိတ်နေတာကိုတွေ့ခဲ့ရပါတယ်မြောက်ကိုရီးယားခေါင်းဆောင်အနေနဲ့တကယ်လို့သမ္မတထရမ့်နဲ့ပတ်သက်တဲ့အမြင်သဘောထားနောက်အမေရိကန်သမ္မတနဲ့ပထမဆုံးတွေ့ဆုံမဲ့ဆွေးနွေးပွဲကနေညှော်လင့်ချက်တွေရှိခဲ့မယ်ဆိုရင်လဲကမ္ဘာတိကျေးနှံရိုက်အကြောင်းကြားတာမျိုးလုံးမဲ့သူတော့မဟုတ်ကြောင်းပါခင်ဗျာ
ကိုငိမ့်ချမ်းပါရှင်ဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲကနေရလက်ကောင်းတစ်ခုခုများထွက်လာနိုင်မလားဆိုတဲ့အပေါ်ကဘာတလွားကစိတ်ဝင်တစားစောင့်ကြည့်နေကြချိန်မှာပဲနိုင်ငံတချို့ကတော့ဆွေးနွေးပွဲအပေါ်အကောင်းမြင်မျှော်လင့်ချက်တွေရှိနေပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေအပြီးသက်ဖြတ်သိမ်းရေးတစ်ခုတည်းကိုသာအမေရိကန်ဘက်ကလက်ခံမယ်လို့ဆွေးနွေးပွဲစဖို့တည့်ရအလိုမှာအမေရိကန်ဘက်ကပြက်ပြက်သားသားပြောဆိုထားတာပါတမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပေါ်နိုင်ငံတချို့ရဲ့မျှော်လင့်ချက်တွေကိုမတ်သိငီထိုက်စူးစီးတင်ပြထားပါတယ်
အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးကြားတမိုင်းဝင်ထိပ်သီးဆွေးနွေးဖို့စင်ကာပူမှာရောက်ရှိနေပြီးထိပ်သီးဆွေးနွေးပွဲအကြိုနှစ်ဖက်အရာရှိတွေကြားမှလည်းဆွေးနွေးပွဲတွေကျင်းပနေကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့အမေရိကန်ရဲ့ပိုင်းဖြတ်ချက်ကိုအခုလိုပြောဆိုပါတယ်
။ The ultimate objective we seek from diplomacy with North Korea has not changed. The complete
မြောက်ကိုရီးယားနဲ့တန်တမာရေးမူလယူမှန်ချက်ကမပြောင်းလဲပါဘူး။ကိုရီးယားကျွန်းဆွယ်မှာနောက်ကျောင်းပြန်မလည်နိုင်တဲ့နျူကလ িয়ার လုံးဝကင်းစင်ရေးတခုတည်းကိုပဲအမေရိကန်တို့လက်ခံမှာပါ။မြောက်ကိုရီးယားရဲ့ဖျားပြင်းလက်နက်တွေအလုံးအလုံးစုံမဖျက်သိမ်းသမျှတော့တန်ခတ်ပိတ်ဆို့မှုတွေဆက်ပြီးရှိနေမှာပါ။တပ်သမားကြီးလမ်းကြောင်းကမမကန်ကန်ဖြစ်မလာဘူးဆိုရင်တော့ဒီအတိုင်းဆက်လက်ရှိသွားမှာဖြစ်ပြီးတိုးမြင့်ဆောင်ရွက်သွားမှာပါ
။မြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ရဲ့ထိပ်သီးတွေ့ဆုံပွဲကအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂမ်ရှောင်းကအခုလိုပြောပါတယ်
။當前國際社會都高度關注朝美領導人的會晤。
မြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တွေရဲ့တွေ့ဆုံပွဲအပေါ်တစ်ကွာလုံးကစိတ်ဝင်စားနေကြတယ်လို့ထင်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တွေရဲ့တွေ့ဆုံဆွေးနွေးပွဲအောင်မြင်ဖို့နဲ့ရလက်ကောင်တွေထွက်လာဖို့တရုတ်ဘက်ကစုမုံကောင်းတောင်းပါတယ်။ကိုရီးယားကျွန်းဆွယ်အရေးနိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်ရေးလမ်းကြောင်းတစ်ခုပေါ်ပေါက်လာဖို့နဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအတွက်တွန်းအားပေးနိုင်ဖို့အရေးကြီးတဲ့ခြေလှမ်းတစ်ရပ်လည်းဖြစ်ပါတယ်
။အမေရိကန်နဲ့မြောက်ကိုရီးယားကြားထိပ်သီးဆွေးနွေးပွဲအတွက်အဓိကကြိုးပမ်းခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ထိပ်သီးဆွေးနွေးပွဲကနေရလဒ်တစ်ခုထွက်လာဖို့မျှော်လင့်နေတာပါ
။ इवन 회담을통해적대관계청산과한반도비핵화에대한
အမေရိကန်နဲ့မြောက်ကိုရီးယားအကြားရန်လိုတဲ့ဆက်ဆံရေးကိုအဆုံးသတ်နိုင်ဖို့နဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအတွက်သဘောတူညီချက်ကြီးတစ်ခုကိုဒီထိပ်သီးဆွေးနွေးပွဲကနေရလာဖို့မျှော်လင့်ပါတယ်။ဒီအခြေအနေအထိရောက်လာခဲ့တဲ့အတွက်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်မ်တို့ရဲ့ရဲရင်နဲ့ဆုံးဖြတ်ချက်အပေါ်မှာကျေးဇူးတင်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးကိစ္စကိုလက်တွေ့ကြကြဖြေရှင်းရေးသမ္မတထရမ့်ဘက်ကအခိုင်အမာပိုင်းဖြတ်ချက်ကိုဖော်ပြထားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဘက်ကတော့ထိပ်သီးဆွေးနွေးပွဲအောင်မြင်လို့တဲ့ဆန္ဒနောက်ပျုံကြီးတီနျူကလ িয়ার စမ်းသပ်စခန်းကိုဖျက်သိမ်းလိုက်တာမျိုးလို့ရဲရဲရင်လှုပ်ပြပြီးနျူကလ িয়ার ကင်းစင်ရေးအတွက်ဆန္ဒရှိနေတယ်ဆိုတာကိုပြသထားပြီးဖြစ်ပါတယ်
။စင်ကာပူမှာကျင်းပမဲ့ထရန့်နဲ့ကင်တို့ရဲ့ထိပ်သီးဆွေးနွေးပွဲကအရှေ့မြောက်အာရှဒေသအတွက်တည်းမဟုတ်ဘဲအာရှဒေသတစ်ခုလုံးတကဘာလုံးအထွက်ပါတည်ရမှုရှိမဲ့ကိစ္စဖြစ်တယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကမနေ့တင်းင်းခရီးနေ့မှာပြောဆိုလိုက်သလိုမလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကလည်
း But we are more interested in the new attitude of North Korea. We used to think
မြောက်ကိုရီးယားဘက်ကသဘောထားပြောင်းလာတာကပို့ပြီးတော့စိတ်ဝင်စားဖို့ကောင်းပါတယ်မြောက်ကိုရီးယားကဘယ်နိုင်ငံမှဂယူမဆိုင်တဲ့တိတ်ပြီးတော့ရန်လိုတဲ့နိုင်ငံဖြစ်နေတည်ထားကြတာပါနျူကလ িয়ার ဘုံတွေလက်နက်တွေဓာတ်တွေတုံးကျင်တာပါဒါပေမဲ့အခုကျတော့သူကအမေရိကန်လိုမျိုးနိုင်ငံနဲ့တော့မှဆက်ဆံရေးကောင်းအောင်ကြိုးစားလာပါတယ်ဒီပုံမှန်တန်တရားမပွားသင့်ပါဘူးမြောက်ကိုရီးယားရဲ့ပြောင်းလဲလာတဲ့သဘောထားကိုအပြည့်အဝအသုံးချပြီးကြိုးစားရမှာပါဒါဆိုရင်တော့ရှစ်တော်အရှဒေသမှရောတောင်တရုတ်ပင်လယ်ပြင်အရေးတင်းမာမှုတွေကိုပါလျှော့ချသွားနိုင်မှာပါ
အမေရိကန်နဲ့မြောက်ကိုရီးယားကြားထိပ်သီးဆွေးနွေးပွဲကနေဘလို့ရလဒ်တွေထွက်ပေါ်လာနိုင်မလဲဆိုတဲ့အပေါ်ကမ္ဘာတစ်လွှာစောင့်ကြည့်နေကြချိန်မှာပဲအီရန်နိုင်ငံကတော့အမေရိကန်နဲ့ဆွေးနွေးတာမှာမြောက်ကိုရီးယားအနေနဲ့သတိကြီးကြီးထားစောင့်ရွက်မယ်လို့မျှော်လင့်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဘာရန်ဂါစမီကပြောဆိုလိုက်ပါတယ
်ဂါဇင်ဟာဖော်ဘီရပ်တဲ့
American Suya ha tacha nangan rwe ko pe tha de Greek wut de ko le sa lai na po pyet kwet de athu thapin kula tam ka so pyet chin ne thauk khan ke de Iran nuclear a yin nangan da ka tabor tu nyi che ma so yin le Mr. Trump ne American ye apyu mu ka so myin wada ka ke ni ba de da chaung le akhu ro Iran ni ne thru ye apyu mu tabor da paw ma akau ma myin nai ma bu de Myaw Korea a so ya a ni ne American ne swin nwe de niya ma thri chi chi tha me lu yu sa de a chaung pyo su twa da phit ba de American tamra Donald Trump ne Myaw Korea khong saung Kim Jong Un no cha ma ne phyan thai ti twet son pwe ma ro sa ga byan nwe bae pa me khong saung na u de ဒီတဲ့ဆွေးနွေးပွဲဖြစ်ကြောင်းအမေရိကန်သမ္မတအင်ဖြူတော်ကပြောဆိုထားပါတယ်။စင်ကာပူဆန်တော်ချင်းအင်ကာနီမနက်ပိုင်းမှာထိပ်သီးတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာအမေရိကန်သမ္မတကညနေပိုင်းမှာပြန်လည်ထွက်ခွာมาဖြစ်တယ်လို့လည်းအင်ဖြူတော်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။မသိငီထိုင်စုစည်းတင်ပြခဲ့တာပါ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာကိုတင်ဆက်ပေးပါမယ်။ Writer သတင်းတောက်2ဦးကိုဖမ်းဆီးထားတာအခုဆို6လပြည့်ခဲ့ပါပြီ။သူတို့ကိုလျှို့ဝှက်ဥပဒေနဲ့မညှိညှိအောင်အာဏာပိုင်တွေကကြိုးပမ်းနေတယ်လို့ writer သတင်းတောက်တွေရဲ့ရှေ့နေဖြစ်သူကပြောပါတယ်။ဒီကနေ့ရုံထုတ်စစ်ဆေးမှုနဲ့ပတ်သက်လို့တော့ကိုရိုင်းသတင်းတွားယူခဲ့တဲ့မတ်မေခါကသတင်းပေးပို့ထားပါတယ်
။ဒီကနေ့ရုံချိန်မှာတရားလူပြတပ်တွေအဖြစ်ထောက်ကြံရေးစခန်းမှာစခန်းမှုအနေနဲ့တာဝန်ယူခဲ့တဲ့ writer သတင်းတောက်တွေကိုဖမ်းဆီးတာမှာပါဝင်ခဲ့သူဒူရဲမှုမြင့်လွင်ကိုစစ်ဆေးတာဖြစ်ပါတယ်။သူ့ကိုစစ်ဆေးရမှာတော့ရိုက်တာသတင်းသမားတွေကိုညှဉ်းပန်းနှိပ်စက်ခဲ့တာမရှိသလိုစစ်ကြောရေးမှာခေါ်ယူစစ်ဆေးခဲ့တာလည်းမရှိခဲ့ဘူးလို့ထွက်ဆိုသွားခဲ့တာပါဒီလိုထွက်ဆိုတာနဲ့ပတ်သက်လို့ရိုက်တာသတင်းသမားတွေဘက်ကဝေဖန်ပြောဆိုလိုက်ပြီးသူတို့အနေနဲ့၃ရက်ကြာစစ်ကြောရေးစခန်းမှာညှဉ်းပန်းနှိပ်စက်ခံခဲ့ရတယ်လို့ရိုက်တာသတင်းသမား၂ဦးကပြောဆိုလိုက်ပါတယ်
တောင်းတဲ့စစ်ကြောရေးစခန်းကိုခေါ်သွားတယ်ပေါ့ပြီးတော့မှဒီစခန်းကိစ္စနဲ့ပတ်သက်တဲ့အကြောင်းအရာကြီးစစ်ဆေးခဲ့တယ်ဆိုတာကိုသူကဒီခေါ်ဘူးလို့ကြီးဆိုသွားတယ်ဒီကဒီစကြောရေးစခန်းမှာကျွန်တော်တို့ကိုဒီနှစ်နာရီကြာတခါစစ်ဆေး SD ရနေပြီးတော့လာပြီးနှစ်နာရီကြာတခါမေးခွန်းနေနေတယ်ကျွန်တော်တို့ဒါဟို3ရက်နီးပါးပေါ့လေကျွန်တော်ညမအေးရပါဘူ
းရိုက်တာသတင်းသမားတွေကိုဖမ်းဆီးထားတာဟာမနက်ဖြန်ဆိုရင်6လတတိပြည့်ပြီဖြစ်ပါတယ်ရိုက်တာသတင်းသမားတွေဟာနိုင်ငံတော်လှုပ်ဝက်ဥပဒေကိုအစိုးရဘက်ကစွပ်စွဲထားတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုရင်ကလည်းသတင်းသမားတွေဟာဥပဒေချုပ်ဖောက်လို့အရေးယူခံရတာဖြစ်ပြီးရခိုင်သတင်းရေးသားခဲ့လို့ဖမ်းဆီးထိန်းသိမ်းခဲ့တာမဟုတ်ဘူးလို့ပြောဆိုလာပါတယ်။ဒီမိုကရေစီခေါင်းဆောင်တဦးလည်းဖြစ်နိုဘယ်ဆုရှင်ဖြစ်သူဒေါန်ဆန်းစုကြည်ကိုရင်ကအခုလိုပြောဆိုလိုက်တဲ့အပေါ်မှာအချို့ကတော့ဝေဖန်နေကြပါတယ်။ရိုက်တာသတင်းသမားတွေရဲ့ရှင်နေဦးတန်းစောအောင်ကတော့အစိုးရဘက်ကရိုက်တာသတင်းတောက်တွေကိုလှုပ်ဝက်ဥပဒေနဲ့ညှိအောင်ပုံဖော်အားထုတ်မှုတွေရှိရဲလို့စွပ်စွဲပြောဆိုလိုက်ပါတယ်
။ဘုရားဆွေးပွဲကြီးကဒီလိုဥပဒေနဲ့မညှိညှိအောင်လုပ်ရှင်တဲ့သဘောမျိုးမှာသင်ရတာပေါ့နိုင်နိုင်ကြီးရှိလားဆိုတော့ကျွန်တော်တို့ကတရားစီရင်ရေးအပေါ်မှာပဲမူတည်တာပဲဗျနော်ဒီရုံးတော်ရဲ့နော်သုံးသက်ချက်နဲ့သုံးချက်ချက်ကဘယ်လောက်ထိဒီအပေါ်မှာကြီးကြီးမြတ်မြတ်သုံးသက်ပြီးတော့သုံးချက်မလဲဆိုတော့အဲ့ဒါအပေါ်မှာကြည့်ပြီးတော့ပဲပြောရမှာပဲဗ
ျရိုက်တာသတင်းသမားတွေရဲ့ရှေ့နေနောက်တူဖြစ်တဲ့ဥက္ကမောင်စောကလည်းရိုက်တာသတင်းသမားတွေကိုဖမ်းဆီးထားတာဟာ6လကြာမြင့်ပြီဖြစ်ပြီးသတင်းသမားတွေကိုဒီဥပဒေနဲ့အရေးယူတဲ့အစိုးရရဲ့လှုပ်ဆောင်ချက်နဲ့လက်ရှိဖမ်းဆီးစစ်ဆေးပြီးတရားစီရင်နေတာတွေနဲ့ပတ်သက်လို့ရှေ့နေတယောက်အနေနဲ့မှတ်ချက်ပေးဖို့ VOA ကမေးမြန်းတဲ့အခါသူကအ
ဲ့ပြောတဲ့စကားနဲ့ပတ်သက်လို့နည်းနည်းဟိုဖြစ်တာပေါ့ဗျာစိတ်ဆင်းရဲတာပေါ့နော်ကိုယ်နဲ့ပတ်သက်လို့မယုံကြည်တဲ့သဘောနောက်ပြီးတော့ဟိုတည့်ခံလို့ရတဲ့သဘောဆိုတာမျိုးပေါ့လေဟာပြည့်စုံတယ်ဆိုတဲ့သဘောမျိုးပြောသွားတာမျိုးအခုအကြောင်းနဲ့စဉ်းစားလို့ရှိရင်တော့ကျွန်တော်တို့ကမျှော်လင့်ချက်မဲ့မသွားပါဘူးအမှုတွေကတော့ကြာတတ်တာပေါ့ဗျာဒါပေမဲ့ဒီ6လအတွင်းမှာနော်အဲ့ဒီကိုလုံဆောင်တဲ့ကိစ္စတွေပေါ့ဗျာအဲ့ဒါကြီးနဲ့ဖတ်တယ်တော့ကိုအမှတ်ပေးရမယ်ဆရာတယောက်ဆိုလို့ရှိရင်အဲ့ဒီ report ကကြီးအမင်းနည်းနဲ့ပြည့်နေတဲ့ပုံရှိပါတယ
်မနက်ဖြန်မှာတော့ရုံးချင်းကိုဆက်လက်စစ်ဆေးမှဖြစ်ပြီး CID ကရဲမှုတင်ဝင်အောင်ကိုစစ်ဆေးတော့မှာပါသူကအစိုးရဘက်ကတင်ပြထားတဲ့နောက်ဆုံးတရက်လိုပြတတ်သေးတူလေဖြစ်ပါတယ်ရှင
်မမေခသတင်းပေးပို့ထားတာပါဆက်လက်တင်ဆက်ပေးမယ့်သတင်းလွှာမှာတော့ ရခိုင်ပြည်နယ်အတွင်းပြန်လည်တည်မြဲရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ဖို့အမျိုးသားအစီအစဉ်တရက်အနေနဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းဖို့ဆိုတဲ့သမရယုံရဲ့ကြေညာချက်မှာနိုင်ငံခြားသားတဦးပါဝင်မယ်ဆိုတာကိုပြည်ခိုင်ဖြိုးပါတီကကန့်ကွက်တဲ့အရေးကြီးအဆိုတရက်ကိုပြည်သူ့လွှတ်တော်မှာတင်သွင်းဆွေးနွေးခဲ့ကြပြီးကန့်ကွက်မဲများတဲ့အတွက်ဒီအဆိုကိုလွှတ်တော်ကအတည်မပြုခဲ့ပါဘူး။ဒီအကြောင်းသေးစိတ်ကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကတင်ပြပေးမှာပါ။
ရခိုင်ပြည်နယ်အတွက်နိုင်ငံတကာပုဂ္ဂိုလ်တဦးစုစုပေါင်း3ဦးပါတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရဖွဲ့စည်းသွားမယ်လို့နိုင်ငံတော်သမ္မတရုံးကမေလကွန်မန်းရကြေညာခဲ့တဲ့အပေါ်ရှမ်းပြည်နယ်မိုင်းမှန်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ချုံမိုးကအရေးကြီးဆိုတင်သွင်းခဲ့ပြီးလွှတ်တော်မှကိုယ်စားလှယ်20ဦးကဒီနေ့ဆွေးနွေးခဲ့တဲ့အပေါ်မဲခွဲဆုံးဖြတ်တဲ့အခါမှာကန့်ကွက်မဲများခဲ့ရာကြောင့်လွှတ်တော်ကအတည်မပြုခဲ့ပါဘူး။နိုင်ငံတော်အတွက်စိုးရင်စရာအခြေအနေတွေဖြစ်လာမှာစိုးရင်တဲ့အတွက်အရေးကြီးအဆိုကိုတင်သွင်းရတာဖြစ်ကြောင်းဦးဆိုင်ချုံမိုးကအခုလိုပြောပါရယ
်။နိုင်ငံသားတွေပါလာတယ်ဆိုလို့ရှိရင်တော့အရင်အစဉ်ဆက်ကဖြစ်ခဲ့တဲ့ကော်မရှင်တွေဖွဲ့စည်းခဲ့တဲ့ကော်မရှင်တွေကော်မရှင်ကိုဖီအန္နာကော်မရှင်ဖွဲ့ပြီးတဲ့အချိန်တုန်းကလည်းပဲအစ်မကြောက်တပတ်ပဲရှိသေးတယ်ဟိုအကြမ်းတ်တိုက်ခိုက်မှုတွေဆက်ပြီးတော့ဖြစ်လာတယ်ဒါမျိုးတွေဖြစ်တယ်ဟိုကိုဖီအန္နာကော်မရှင်ဆက်ပြီးတော့တင်ကော်မရှင်ဖွဲ့စည်းတုန်းကလည်းကျွန်တော်တို့တော်ကိုယ်စားလှယ်ကြီးအများစုတက်ကွက်ကွက်ကြတာအလုံးအတိပဲလीနော်အဲ့ဒါကြောင့်မို့ကျွန်တော်တို့ကဒါနဲ့ပတ်သက်ပြီးတော့လက်ခံနိုင်ဘူးဆိုတဲ့အကြောင်းကျွန်တော်တို့ကရှင်းရှင်းပြောလို့ရှိရင်တော့ဒါကန့်ကွက်တဲ့သဘောပဲဖြစ်ပါတယ်ခုနိုင်ငံတကာရဲ့အခြေအနေပေါ်ဖိအားပေးမှုပေါ်မှာဖြည့်ရှင်းလို့တဲ့အတွက်ကြောင့်မလို့ဒါမျိုးလေးနိုင်ငံတကာကပုဂ္ဂိုလ်တူဦးနဲ့ဖွဲ့မယ်ဆိုပြီးတော့များဟိုဆုံးဖြတ်လိုက်သလားတော့ကျွန်တော်လည်းမပြောတတ်ဘူးဒါကတော့အစိုးရအပိုင်းပဲဖြစ်တယ်အမျိုးလေးတင်ပြတဲ့အပိုင်းလေးဖြစ်ပါတယ
်။အဲ့ဒီစုံစမ်းရေးကော်မရှင်မှာပါဝင်မဲ့နိုင်ငံခြားသားတဦးကိုမသိရသေးပေမဲ့လွှတ်တော်မှာသဘောထားကွဲလွဲနေကြတာဖြစ်ပါတယ်။ဇွန်လ6ရက်မှာကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ချုံမိုးကရခိုင်ပြည်နယ်ကလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စုံစမ်းရေးကော်မရှင်ဖွဲ့မယ်ဆိုရင်နိုင်ငံခြားသားမပါပဲပြည်တွင်းကျွမ်းကျင်ပညာရှင်တွေနဲ့ပဲဖွဲ့စည်းဖို့အစိုးရကိုတိုက်တွန်းတဲ့ရည်ကြီးအဆိုကိုတင်သွင်းခဲ့တာဖြစ်ပါတယ်။တင်သွင်းတဲ့အဆိုကိုကန့်ကွက်ခဲ့သူတွေရဲ့တယောက်ဖြစ်တဲ့စိတ်ကြီးခနောင်တို့မဲဆန္ဒနယ်ကဦးတင်ထွန်းနိုင်ကတမတရုံရဲ့ထုတ်ပြန်ချက်ကိုထောက်ခံကြောင်းရည်ကြီးအဆိုကိုတင်သွင်းခဲ့တဲ့ဦးဆိုင်ကျော်မိုးရဲ့အဆိုကိုကန့်ကွက်ကြောင်းလွှတ်တော်မှအခုလိုဆွေးနွေးခဲ့ပါတယ်
။2015ရွေးကောက်ပွဲနဲ့ပြီးဖြစ်တွန်းပေါ်ပေါက်လာခဲ့တဲ့လက်ရှိအဆိုရဟာဘယ်တော့မှနိုင်ငံတော်ရဲ့အချုပ်အခြာအာဏာထိပါးစီမဲ့ကိစ္စရပ်တွေကိုလက်သက်မခံခဲ့သလိုလူ့အခွင့်အရေးဆိုတဲ့အတန်ကြာတိုင်းကူစားပေးခေါင်းငိတ်လိုက်လောနေတဲ့အစိုးရပြက်မဟုတ်ဘူးဆိုတာကိုလေကိုယ်တလေတော်ကြီးများအားလုံးလက်ခံနိုင်မယ်ထင်ပါတယ်။တိုင်းပြည်ရဲ့ဒီကနေ့အခြေအနေဟာစိတ်ခံစားချက်တွေနောက်တကောက်ကောက်လိုက်ပြီး၆တိုင်းကြောက်မနေသင့်ဘူးဖိအားပေးတိုင်းခေါင်းငိတ်စရာမလိုသလိုဖြစ်ပေါ်လာနိုင်ွယ်ရှိတဲ့အကျိုးဆက်တွေကိုလည်းသတိမူမိဖို့အရေးကြီးပါတယ်။ကြောက်တဲ့မကြောက်တဲ့ကိုညံမျောမြင်နဲ့ပိုင်းခြားသုံးသပ်ဆုံးဖြတ်ပြီးလှုပ်တဲ့လှုပ်ထိုက်တာကိုရဲရဲဝင်းဝင်းပြက်ပြက်သားသားလုပ်ကင်ဆောင်ရွက်ရမယ့်အချိန်ကာပဲဖြစ်ပါတယ်။ဒါကြောင့်စိတ်ခံစားချက်ကိုဘယ်တော့မှဦးစားမပေးခဲ့တဲ့လက်ရှိနိုင်ငံအကြီးအကဲတွေဗပောင်းဆောင်ကစဉ်းစားပြေးဆပြီးညံမျောမြင်ရှိရှိနဲ့ဖွဲ့စည်းထားတဲ့သမတရုံးရဲ့သတင်းပြန်ကြားချက်ကိုလေးလေးနက်နက်ထောက်ခံကြိုဆိုကြောင်းပြောကြားရင်းဒီကိုထုတ်ပါရအောင
်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ချုံမိုးရဲ့အဆိုကိုဒီနေ့ပြည်သူ့လွှတ်တော်ကမဲခွဲဆုံးဖြတ်တဲ့အခါမှာထောက်ခံမဲ138မဲကန့်ဝက်မဲ252မဲနဲ့လွှတ်တော်ကအတည်မပြုခဲ့ပါဘူးဇွန်လ10ရက်မှာပြုလုပ်ခဲ့တဲ့နိုင်ငံထိပ်ပိုင်ခေါင်းဆောင်တွေရဲ့အရေးပေါ်အစည်းအဝေးမှာလည်းဒီစုံစမ်းစစ်ဆေးရေးကော်မရှင်ကိစ္စအပါအဝင်ရခိုင်အရေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ကြပါတယ
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
သတ္တရှင်တို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေပဲဖြစ်ပါတယ်ဒုတိယပိုင်းနိုင်ယူဘက်မှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တန့်ရောင်သတင်းလွှာကဏ္ဍနဲ့သူယုံကြည်ရာအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကို line to meter 25 kHz 15653ည line to meter 32 kHz 11883ည line to meter 58 kHz 9335နဲ့ line lab meter 190 kHz 1505တို့ကနေပြီးဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေတဲ့သူယုံကြည်ရကဏ္ဍမှာတော့
ကျွန်တော်ယုံကြည်တဲ့အရာတစ်ခုကတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးမူဝါဒပေါ်ဆောင်ရမှာမတူညီမျှမှုတွေကိုရော့ကြအောင်အတိုင်းအတာကျိုးစားဆောင်ရရမယ်လို့ယုံကြည်ပါတယ
်မီချီဂန်တက္ကသိုလ်မှာနိုင်ငံရေးသိပ္ပံပညာပါရဂူသင်တန်းတက်ရောက်နေတဲ့ကိုထက်တီဟာဇော်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါရှင်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်မြန်မာနိုင်ငံဟာလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတည်းကလေယာစိုက်ပျိုးရေးကိုအခြေခံတဲ့စက်မှုနိုင်ငံတော်စီတို့ဆိုတဲ့စောင်ပုတ်ကိုချမှတ်လှုပ်ဆောင်ခဲ့ပေမဲ့ဒီနေ့အချိန်ထိလေယာစိုက်ပျိုးရေးကိုအခြေခံတဲ့ကုန်ချမ်းသာထုတ်လုပ်နိုင်သေးတဲ့အဆင့်ကနေတက်မလာသေးပါဘူး။မြန်မာစီးပွားရေးအတွက်အဓိကကျတဲ့စိုက်ပျိုးရေးကဏ္ဍတိုးတက်ဖွံ့ဖြိုးအောင်ဘာတွေပြုပြင်ပြောင်းလဲဖို့လိုအပ်မလဲဆိုတဲ့အကြောင်းကိုလဲပိုင်ရှင်လေဗရန်ဦးသိန်းစောကိုဆက်သွယ်မေးမြန်းပြီးအခုသတင်းတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကအပိုင်း1အဖြစ်နဲ့တင်ပြပေးထားပါဗ
ျာ။မြန်မာနိုင်ငံဟာစိုက်ပျိုးရေးပေါ်အခြေခံတဲ့နိုင်ငံဖြစ်နေသေးတော့ဒီအထူးသဖြင့်တော့ဒီလေယာစိုက်ပျိုးရေးလုပ်ငန်းတွေတိုးတက်ဖွံ့ဖြိုးအောင်ဘာတွေများပြုပြင်လုပ်ဆောင်ဖို့လိုအပ်တယ်လဲဗျာ
။ကျွန်တော်ဒီပေါ့နော်ဟိုဒီကလေးလက်တွေ့တော့လေစိုက်ပျိုးနေတော့လေကျွန်တော်အမြင်အားပြောရလို့ရှင်တော့လောလောဆယ်ကြုံတွေ့နေတာလက်သမားတွေမှာပါလေအဓိကကတော့ဆန်သမားဟိုအဓိကစိန်ခေါ်တာတော့ကျွန်တော်နှစ်ခုလို့နှစ်ရက်လို့ကျွန်တော်မြင်ထားတယ
်ဟုတ်ကဲ့ခင်ဗ
ျနှစ်ရက်ဆိုတဲ့အခါမှာကနံပါတ်1ကတော့ထွန်းလုံးပေါ့ဟုတ်လား
ဟုတ်ကဲ့
နံပါတ်2ကတော့ထုတ်လုပ်မှုကုန်ကြစည်းပေါ့နော်ဖီးပေါ့နော်အဲ့တော့ထွန်းလုံးဆိုတဲ့အခါမှာသူကလက်သမားတွေကစဘာပေါ်တဲ့အချိန်မှာစဘာဟိုရောင်းမှုအတွက်ကသူကတေကကိုတင်းတရာအထွန်းနှုံးတို့တေက68တို့65တို့ဓာမျိုးတွေဒီအထွန်းနှုံးပေါ်မှာမူတည်ပြီးတော့လက်သမားဝင်ဝင်ကိုကြည့်ရဘူးအဲ့တော့ဒီအထွန်းနှုံးများနေလက်သမားကကောင်းနေပေါ့နော်ဟိုအကျိုးခံစားဝင်ရနေပေါ့နော်အဲ့တော့ကျွန်တော်အထွန်းနှုံးကဏ္ဍမှာသူပြင်ကြောင်းလဲဖို့ကဏ္ဍမှာအထွန်းနှုံးကိုဘယ်လိုလုပ်ကြမလဲဆိုတဲ့ဟာကိုဟိုမျိုးကောင်းမျိုးနိုင်ရွေးချယ်မှုနဲ့အဲ့ဒီစောစောတော့ပေါ့ကျွန်တော်တို့နေရာမြေကအဆောက်အဦဆုံးပြောရလို့ရှိရင်တော့ဒီညီတွေကိုဘိုးရဲ့ပေါင်းစကတော်ရက်လာတာလည်းတကောင်တာတာနဲ့ပေါင်းတာတကောင်ဝဲတာတာနဲ့ထုံရက်လာတာပေါ်ကလည်းညီစုတာလည်းကုန်ခန်းနေတော့လည်းရှိနေတယ်အဲ့ဒီဟာတွေကိုဘယ်လိုညီစုကပြန်လဲကျိုးထောင်ဖို့အတွက်စိုက်တဲ့စီဘယ်လိုဈေးနှုန်းတက်တာဆိုတာနဲ့လုံနိုင်မလဲနောက်တစ်ခါအဲ့ဒါတွေပြီးပြင်ထိမ့်သိမ့်နိုင်မှလည်းကျွန်တော်တို့ဆက်ပါအထွန်းနှုန်းကမျိုးကောင်းမျိုးတန်မှန်ကန်မှုနဲ့ဆိုရင်တော့ကောင်းလာမှာပေါ့နော်အဲ့ဒီချက်ကိုတော့ကျွန်တော်အဲ့လိုမြင်ထားတယ်ပေါ့နော
်ဟုတ်ကဲ့
နောက်တစ်ခုကြတော့ထုတ်လုပ်မှုကုန်ကြစေတော့ကွာဒီလားနော
်ဟုတ်ကဲ
့လက်သမားတယောက်ကဟိုဖျက်မြတ်တေကောကျွန်တော်တို့အလုပ်သမားကဘာညာဆိုနှစ်သိန်းခွန်းလောက်ညီမလောက်ရှိတယ်ကွာဖျက်မြတ်အားဖြင့်တော့ကျွန်တော်အခုဆိုလို့ရှိရင်ထောင်ကဆိုလို့ရှိရင်3,000တို့နောက်တစ်ခါအဲ့တော့ရေသိန်းကဆိုလို့ရှိရင်5,000ရေသီးဆိုရင်တေကောစိတ်ခွက်လောက်ကုန်တယ်နှိမ့်နှစ်ဟိုဆိုရင်တေကြီးလောက်ကုန်တယ်ဆို2,000ခွက်လောက်ကုန်တော့ရေခါဒီကားထဲမှာဆက်နေကြည့်လို့ဆိုရင်5,000တို့ဖျက်မြတ် average ကြီးတွေ့လို့ရှိရင်နှစ်သိန်းခွဲလောက်ကုန်နှစ်သိန်းခွဲလောက်ကုန်လဲဆိုသူကတိုက်ပြီးပြီးတော့ခါမပြီးသေးဘူးလေဒီတိုက်ပြီးပြီးတော့အဲ့မှာမြေနှုတ်တောင်းတင်အဲ့အာရီလောက်ရတဲ့အတွက်နဲ့စောစောတော့ကဒီအလုတမားကကြီးရဲ့နောက်ဒီကာလကြာချိန်ကြီးနဲ့ဆိုလို့ရှိရင်တော့သူကုန်ကြတဲ့ကအရင်များတယ်များတဲ့ခါကျသူခုဈေးနှုန်းလက်ကဏ္ဍကဏ္ဍပေါက်ဈေးနှုန်းကသူက5သိန်းဝန်းကျင်ရှိတယ်ကွာအဲ့5သိန်းဝန်းကျင်ကိုတွေ့တာကြည့်တော့သူအကျိုးမြတ်ကအလွန်ဆုံးမှနှစ်သိန်းလောက်ပဲအဲကြံလိုက်မယ်ခင်ဗျာဒါတော့မှပဲလက်သမားကအဲ9လေးကိုမှီခဲ့လက်သမားနေတာပေါ့နော
်ဒါဆိုလက်သမားတွေအတွက်အမြတ်ကကြံပါအောင်မလားဗျပင်မနာနဲ့အချင်းကုန်နာနဲ့တွက်ကြည့်မယ်ဆိုရင်မကြိုက်တော့ဘူးပေါ့
ကျွန်တော်အမြင်တော့ဘယ်တော့မှမကြံတော့ဘူ
းအထွန်းနှုံးတိုးဖို့နဲ့ကုန်ထုတ်လုပ်မှုဈေးတွေတက်တာအောင်ဘယ်လိုလုပ်ကြမလဲဟိုကိုသိန်းစောတို့လိုလက်သမားတွေရှုထောင့်ကကြည့်မယ်ဆိုရင်ရောဘာတွေကိုပြုပြင်ပြောင်းလဲဖို့လိုမလဲဗျာ
ไอ้นักคู่โลจู่มีจองเลยดีอ่ะกองทุนพี่น้องลงเลยส่วนนี้โอ้ตะนี้อ่ะยังคงได้อ่ะดิสันสบาใส่อยู่พี่ๆจองได้ผู้ขาวเงินเนี่ยตรุอุดีฤดีเนี่ยมีเอกมากกว่าโหตรุลงจ๋าเจ้าหน้าที่เราก็โอ้บอมวินสูบิรอนี่ปงกะ9กิกะบอมวินสูบิรอกูจ๋ามาป่ะไอ้อะไ
รโอเค
อะไรมาไอ้เนี่ยมาปาได้ไอ้เนี่ยมาอะชาไอ้ซอนๆตุนดีตุนดีตุนดีรู้ต้องว่ารู้อกวยกู18อกวยกูเราเจอมาดิจิตอลแคมเปญลิมิเต็ดกะนี่ยูนิคทุบลงกูสูบิรอดิ18จาตมา49ดีกว่าไอ้กองกูปี้เลยเนี่ยไอ้อะไรอ่ะแล้วทุกข์ตารอไอ้ซอนๆตรงอ่ะโอ้บ่าวဓာတ်မြေဩဇာထုတ်မယ်ဆိုပြီးဧက60ပြီးတာရှိတယ်။အဲတော့အဲ့ဒီခါကြီးကလည်းဘလူတွေနဲ့အဲ့နာကြီးကလည်းတကယ်တော့သူကဒီပိုင်းလုတ်ွက်ကြီးတွေနဲ့လုတ်ကြပြီးတော့ရိုးစေးတွေကိုထုတ်မယ်ဆိုရင်လက်သမားဟောဘောတီတီထုတ်ပြီးရောင်းနိုင်မလား။သူကျွန်တော်မြင်တဲ့ခါကျတော့ကျွန်တော်တော့အမြင်ကတော့ဒီလိုမျိုးနဲ့ပုပ်ပလိကကနေပြီးတော့ဖြန့်ရောက်မယ်ဆိုလက်သမားကတော့ဒီလဲနေတဲ့အချိန်တွေမှာပဲလုံးလည်နိုင်အောင်ပါလို့မြင်နေရ။ဒီတပ်ကြွေးနဲ့ပတ်တယ်လို့တပ်ကြွေးပစ္စည်းတွေထုတ်ဒီလိုလာရင်တမီဩတာတွေပူတက်စီရတန်းစီတွေထုတ်ပြီးတော့နောက်တဲ့ကုမ္ပဏီတွေကလည်းအဲကြီးပွားချမ်းသာနေတဲ့လောက်တကယ်တော့နေရာမျိုးခွင့်ပြုတုတ်တလာလားဆိုဘာမှမပူပြီးကြည့်ကြ။အဲဆုပ်ချုပ်နေတာပဲရှိတယ်။အဲရာသီဥတုကလည်းစောစောတော့လို့ဘယ်လိုပြောမလဲအစာတို့ခံမန်းပြီးတော့ဆိုက်ရတာလည်းမဟုတ်တော့ဘူး။ရွာချင်းရွာမရွာချင်းရွာမဲ့မိုးပုံစံမျိုးပေါက်နေတယ်လို့ပဲ။အဲတော့အဲရအောင်ညှော်ဖို့ပြီးတော့လုံနေရတော့ကဲတမားကတော့အဲ့ခုလိုတူတက်မှုဆိုတဲ့ထောင်းနေအောင်မှနှုံးနေနိုင်နေဦးမယ်သူကျွန်တော်အမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကဟိုတလောလေးကဒီဟိုဒီနှစ်ထဲမှာပဲနှစ်ဆပိုင်းကဒီစပားဈေးတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဥဆောင်ပြီးတော့သူတို့တတ်မှတ်လိုက်တာရှိတယ်လေအဲ့ဒီတတ်မှတ်လိုက်တဲ့နှုံးကရောဗျာလက်သမားတွေအတွက်အကျိုးရှိနိုင်သလားဒါမှမဟုတ်နိုင်ငံတော်အစိုးရတကယ်ကိုအမျှော်မြင်ရှိရှိနဲ့ဒီလိုဟိုလုတ်ပေးလိုက်တာလားဘယ်လိုမြင်မိလဲ
သူကဈေးနှုန်းကတော့သူတို့ကတော့အလျှော်အတင်းလေးတွေဟိုသာဥတီခုနကဥတီကျော်လက်ထက်မှာလည်းတခါဒီငါးသိန်းသေးတဲ့ညော့မသွားသေးအောင်ပေါ့တကယ်လို့လည်းညော့သွားရင်လည်းသူကတဲ့ဒီသံတမလုပ်ငန်းပုံတည်းကြီးများတွေကပြောပြီးတော့အညော့အရင်းခံဆိုင်ပြီးတော့ဝယ်မယ်ဆိုတဲ့စနစ်ကိုတော့ရှိခဲ့ပြီပါတယ်ဒီစနစ်လေးကတော့ကောင်းပါလေဒါပေမဲ့ကျွန်တော်အမြင်ကတော့ပြောရရင်တော့ဒီဈေးနှုန်းဆိုတဲ့ဟာကယူရီးယားတို့ဘာလို့ဒီမှာလို့ရှိရင်ဟိုလေသမားကဒီဈေးနှုန်းကိုပုံလေးမြင်တာသာနဲ့ဟိုအကုန်လုံးပြည်နေကြတယ်ဗျာဟို9သိန်းလေးဆိုလို့ဆိုရင်9သိန်းလေးပုံစံမျိုးနဲ့ဘယ်ရလာလဲဆိုတာဈေးကဘယ်ရလာလဲဆိုတာသိသူကဈေးကဘယ်ရလာမှလည်းမသိဘူးဗျာဒီပေါ်မှာမူတည်ပြီးတော့ဟိုရောင်းချရတယ်ဆိုတော့လေဟိုမှာကုန်တယ်ကနေပတ်သက်ကနေ9သိန်းလာတယ်ဆိုရင်9သိန်းလေးပေါ့တကယ်ဆိုရင်အစိုးရနေပြီးတော့အဲပေါ် daily ပေါ့ဗျာဒီ announce လုပ်ပြီးတော့9သိန်းလေးဒီနေ့တော့ဘယ်စပါးကဘယ်လောက်ရှိတယ်စာညာဆိုရင်ဒီနေရာမှာလည်းဟိုတည်ယူဈေးဘာညာလေးတွက်နေကြမလို့လေဒီနေရာကို transportation ပုံစံမျိုးတွေပဲသွားပြီးတော့ငါးသိန်းဆိုငါးသိန်းတည်းညီတယ်သူလက်သမားကဘယ်ကနေဘယ်လိုလာတယ်ဒီနေ့ TV ရတင်ကြတယ်ဒီလိုကတင်ကြတယ်ဘယ်လိုကတင်ကြတယ်ဒီစောစောတော့ဟိုပေါ့ယန္တနာတို့ကဘယ်လောက်ရှိတယ်အဲ့လိုမျိုးဈေးနှုန်းမျိုးလည်းဖြစ်နေခြင်းတယ်လက်သမားတချို့နေရာတွေကျတော့ဈေးနှုန်းကိုကုန်တယ်ပေါက်စာလေးတွေကစားတဲ့ပုံမှာမူတည်ပေးလိုက်ရတာနောက်တစ်ချက်ပြောချင်တာကတော့ကျွန်တော်တို့စောစောတော့အတော့အတ္တမတာ46ပေါင်ကိုကျွန်တော်တို့စပါးတင်းကို46ပေါင်ဆိုပြီးတတ်မှတ်တယ်ဗျာတရားဝင်ဆိုပြီးတော့လေအဲ့ဒီမှာကေသမားအခုဖြစ်နေတာကမနေ့တနေ့ကသွားလိုက်တော့ကေသမား46ပေါင်နဲ့မရောက်အောင်ဘူးဗျာပေါင်စောစောတော့ပေါင်90ပဲပေးရမယ်ဆိုပြီးကုန်တရားဝင်အဲ့တော့လေသမားကလည်းဟောမတတ်မှတ်တယ်ဆိုတော့ပေါင်90နဲ့ပဲရောက်ရတော့ပေါ့နော်အဲ့ဒါမျိုးလေးတွေကဟိုအပေါ်ကပညာရက်တခုကိုအောက်ကလိုက်မလုပ်တဲ့ကိစ္စဖြစ်ရောက်မှုအပြစ်ပြူတဲ့ကိစ္စရင်းမြင်တဲ့ကိစ္စတွေကြောင့်လည်းလက်သမားခံနေရတာပါဗျာ
ကိုဇော်ဝင်းနိုင်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါရှင်
တော်တာရှင်များရှင်တခိုင်ပြည်နယ်အရေးကိစ္စအပါအဝင်အမျိုးသားလူမျိုးရေးနှင့်နိုင်ငံတကာဆက်ဆံရေးအခြေအနေများနှင့်ဆက်လျင်းသည့်အစည်းအဝေးဆိုတဲ့ခေါင်းစဉ်နဲ့မြမအစိုးရတက်မတော်နဲ့လွှတ်တော်ထိပ်တန်းခေါင်းဆောင်တွေရှာရှာပါပါတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ NND အစိုးရတက်လာပြီးကတည်းကနိုင်ငံတော်လူမျိုးရေးနဲ့ကာကွယ်ရေးကောင်စီက ကာလုံအစည်းအဝေးပြုလုပ်ခြင်းမရှိသေးတာကြောင့်ဒီလိုတွဲဆုံမှုကနေစစ်တပ်နဲ့အစိုးရကြားပုံမနှွေးထွေးတဲ့ဆက်ဆံမှုကိုဖြစ်ပေါ်စေမလားဒါမှမဟုတ်သဘောထားကွဲပြားမှုတွေကိုပုံမကြီးထွားစေမလားဆိုတဲ့သောတာရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဒဲ့လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ပါတယ်ရုံးဖုန်းနံပါတ်ကတော့1-32-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေပေးပို့ထားနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေနဲ့ဖုန်းနံပါတ်ကိုရေးသားဆက်သွယ်နိုင်ပါတယ်ရှင်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင
်အင်္ဂါနေ့ညဒိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်အခုဆက်ပြီးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ bloggers တွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်။ smartphone တွေပေါ်မှာလူမှုကွန်ရက် app တွေသုံးနေလို့အချိန်ကုန်မှန်းမသိကုန်နေကြပါသလား။အဲ့ဒါလို့ဖုန်းသုံးချိန်အကြာကြီးဖြစ်နေသူတွေ၊ဖုန်းကိုလက်ကမချနိုင်သူတွေ၊မတိမတာဖုန်းဆွဲနေကြသူတွေများလာတာကြောင့်ဖုန်းသုံးချိန်ကန့်သတ်နိုင်မဲ့ feature တွေကို Apple နဲ့ Google တို့ကအသစ်ထွက်မဲ့ OS စနစ်တွေမှာထည့်ထားပါတယ်။ဘယ်လိုကန့်သတ်နိုင်မလဲဆိုတာကိုမတ်စုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်။
And today, we're announcing a comprehensive set of built-in features to help you limit distraction, focus.
လက်ကစမတ်ဖုန်းတွေကလူတွေရဲ့ဘဝကိုပို့ပြီးတော့ချေလှဲလာတယ်။ဒီနေ့တနေ့ဖုန်းသုံးတဲ့အချိန်ပိုများလာတာကြောင့်မလိုဘဲနဲ့ဖုန်းမသုံးမိအောင်လို့အထောက်အကူဖြစ်တဲ့ feature အသစ်တွေကို Apple ရဲ့ iOS 12ကြာရင်ပါလာမယ်ဆိုတာကိုကုမ္ပဏီရဲ့ software engineer ပိုင်းဆိုင်ရာဒုဥက္ကဋ္ဌ Craig Federighi ကကြေညာမိတ်ဆက်သွားတာပါ
။အပတ်ကုမ္ပဏီကြီးက Tim Cook ကိုယ်တိုင်နေ့တိုင်းဖုန်းသုံးရင်းနဲ့ကုန်သွားတဲ့အချိန်တွေအများများတယ်ဆိုတာသတိထားမိပြီးတော့ဒီ feature မျိုးထွင်ဖို့လိုလာပြီဆိုတာကိုအသိဝင်ခဲ့တယ်လို့ဆိုရမှာစိမံမွေ
။ smartphone တစ်လုံးနဲ့လုံနိုင်တဲ့အလုပ်ကိစ္စတွေကလည်းမနဲ့လှတော့အဲ့ဒါတွေကိုလုပ်နေရင်လည်းဖုန်းကိုလက်ကနေမချနိုင်ဖြစ်ကြတယ်။အထူးသဖြင့်ဒီလူမှုကွန်ရက် app တွေတဲ့ကိုဝင်မိပြီဆိုရင်မလိုဘဲနဲ့အချိန်ဖြုန်းသလိုဖြစ်သွားရောအဲ့ဒီလိုနဲ့မတိမတာဖုန်းဆွဲသွားကြတာပဲကိုသားညုံဦးရဲ့
နှစ်တိုင်းဆောင်းဥပောက်ရာသီဆိုရင်ဤပညာကုမ္ပဏီတွေကသူတို့ရဲ့ software အသစ်တွေကုန်ပစ္စည်းအသစ်တွေကိုထုတ်ကြတယ်အသစ်ထွက်လာလို့ရှိရင်ဘလို့အသစ်ဆန်းတွေဖြစ်လာမလဲဆိုတာကိုလည်းအခုလိုအချိန်မှာကြိုးပြီးတော့အမြဲမိတ်ဆက်လေးရှိတယ်လीဒါကြောင့်မလို့ Apple ရဲ့ Worldwide Developer Conference ညီလာခံကြီးမှာအခြားအသစ်ထွက်မဲ့ဤပညာအသစ်တွေအပြင်စောစောကပြောတဲ့ iPhone တွေ iPad တွေကိုသုံးတဲ့အချိန်လျှော့ချနိုင်အောင်လို့ကူညီမဲ့ feature အသစ်တွေပါတဲ့ app ကိုမိတ်ဆက်သွားခဲ့တာဗျ
Screen Time ဆိုတဲ့ app ကို Apple ကမိတ်ဆက်ခဲ့တယ်လို့ပဲ Google ကလည်းသူ့ရဲ့ Android software သုံးတဲ့သူတွေအတွက်ကို Digital Wellbeing ဆိုတဲ့ app အသစ်ကိုမိတ်ဆက်ကြေညာထားပါတယ်။ထိပ်တန်းရောက် smartphone ကုမ္ပဏီကြီးနှစ်ခုလုံးကသူတို့ဖုန်းသုံးနေကြသူတွေကိုမလိုဘဲနဲ့အလွန်အကျွံဖုန်းပေါ်မှာအချိန်ကုန်မနေအောင်လို့နှီးသစ်တွေတီထွင်လာတဲ့ဆိုတဲ့ကဖုန်းဆွဲတဲ့ပြဿနာကဘလောက်ကြီးလာနေသလဲဆိုတာအသိအမှတ်ပြုတဲ့သဘောပဲရှင
့် smartphone ဆွဲတဲ့ပြဿနာကိုကင်ရယ်ဖြေရှင်းဖို့ဖုန်းလုပ်ငန်းတွေအပေါ် PR တွေလည်းရှိနေတယ်လို့နှီးပညာပိုင်းဆိုင်ရာသုတေသနလုပ်နေတဲ့ Gartner ကုမ္ပဏီကဒုတိယဥက္ကဋ္ဌ Brian Blue ကလည်းပြောတယ်မဆိမမော
And really what that means is Apple's recognized I think through some pressure in the industry that people can get addicted to their smartphones
လူတွေအနေနဲ့မိုဘိုင်းနည်းပညာနဲ့ smartphone သုံးတာဆွဲနိုင်နေဒါကိုတခုခုလုပ်ဖို့လိုတယ်ဆိုတဲ့ PR တွေရှိနေတာကို Apple ကုမ္ပဏီကသိတယ်။ဒါကြောင့်မလိုအပ်ရင်ဖုန်းကိုမကြည့်မိအောင်လုပ်ထားတဲ့ feature အသစ်တွေကိုထည့်ထားပေးလိုက်တာ
ပါ။ Apple ရဲ့ Screen Time app နဲ့ Google ရဲ့ Digital Wellbeing app နှစ်ခုလုံးကသဘောတရားချင်းတော်တော်လေးဆင်တယ်လို့ပြောလို့ရပါတယ်။ဖုန်းသုံးတဲ့သူကဘယ် app အတွက်ဘလောက်အချိန်ကုန်ခံတယ်လဲဆိုတာသုံးသပ်ပြရဲကို့အနေနဲ့ဒီ Facebook တို့ YouTube တို့သုံးလို့ရှိတယ်ဆိုရင်ဘယ်ဟာကိုအချိန်ဘလောက်ပေးမလဲဆိုတာကန့်သတ်လို့ရတယ်။ဒါရင်မကဘူးကို့စီ notification ဘယ်နှခုဝင်နေဘယ်ကလာတဲ့ notification တွေလဲဆိုတာကိုလည်းပြပါရဲ
software နှစ်ခုလုံးကမိတ်ဆက်တဲ့အချိန်မှာစမ်းသပ်အဆင့်ပဲရှိသေးတာပါ။ဒါပေမဲ့ဖုန်းထဲက app တစ်ခုချင်းစီကိုသုံးတဲ့အချိန်တတ်မှတ်တဲ့နေရာမှာတော့ Apple ထက် Google ကပိုပြီးတော့တင်းကြပ်ပုံရတယ်ဗျ။ဥပမာဒီ Facebook သုံးတဲ့အချိန်ကိုတနာရီမိနစ်30လို့ Google သတ်မှတ်ထားလို့ရှိရင်အဲ့ဒီအချိန်ပြည့်တာနဲ့ Apple ရဲ့ Screen Time App ကအချိန်ပြည့်တော့မယ်ဆိုရယ်သတိပေးချက်ပြတယ်။ Google ကအဲ့ဒီသတိပေးချက်ကိုလစ်လျူရှုထားပြီးတော့ဆက်သုံးနေလို့လည်းရတယ်။သတိပေးချက်ကိုထပ်ထပ်ပြနိုင်မယ်လို့တော့ Apple ကုမ္ပဏီကပြောပါတယ်။ဆက်သုံးမလားရပ်လိုက်မလားဆိုတာကတော့ကိုယ့်ရဲ့ဆုံးဖြတ်ချက်ပေါ်မှာပဲမူတည်တဲ့သဘောပါ။
Google ရဲ့ Digital Wellbeing app ကကြတော့အချိန်ပြည့်သွားပြီဆိုတာနဲ့ကိုသတ်မှတ်ထားတဲ့ကန့်သတ်ချိန်ကိုသွားပြန်မပြောင်းမချင်းမှဆက်သုံးလို့ကိုမရတော့ဘူး။ဒါပေမဲ့တစ်ပတ်လုံးကိုဘယ် app တွေကိုအချိန်ဘလောက်သုံးတယ်ဆိုတဲ့အစီရင်ခံစာကို Apple ကအပတ်စဉ် notification ပို့မယ်။ Google ကကြတော့သိစီရင်သူ့ရဲ့ app ထဲကိုဝင်ကြည့်ရမယ်တဲ့။
iOS မှာရော Android မှာပါပါပြီးသား Do Not Disturb feature ကိုတော့နှစ်ခုလုံးကထပ်ပြီးတော့ update လုပ်ထားကြပါတယ်။ iOS 12မှာဆိုလို့ရှိရင်ကိုရောက်နေတဲ့နေရာပေါ်မူတည်ပြီးတော့ကိုကြိုက်တယ်လို့သတ်မှတ်လို့ရတယ်။ဥပမာဒီစာသင်ခန်းထဲရောက်နေတယ်၊အစည်းအဝေးခန်းထဲရောက်နေတယ်၊ဒါမှမဟုတ်ပွဲတစ်ခုခုရောက်နေတယ်၊စသဖြင့်ကိုဖုန်းသုံးမှုအဆင်မပြေတဲ့အချိန်အတိုင်းတာကိုသတ်မှတ်လို့ရတယ်။ညဘက်8:00တော့မှမဟုတ်လို့ Do Not Disturb ကိုရွေးလိုက်ပြီးဆိုရင်လည်းဖုန်းရဲ့အလင်းရောင်ကိုမှိန်ပေးလိုက်တယ်။မနဲ့မရောက်မချင်း notification တွေကိုလည်းပြမပြီးတော့ဘူး။Android မှာကြတော့ Do Not Disturb လုပ်လိုက်ပြီးဆိုတာနဲ့အဲ့ဒါကိုပြန်မပိတ်မချင်းဘာ notification မှာပေါ်တော့မှာမဟုတ်ပါဘူ
း notification ဆိုလို့ဒီဖုန်းကအသိပေးတဲ့ notification တွေကိုလည်းဘယ်အချိန်ကနေပြီးတော့ဘယ်အချိန်ကြားဆိုရင်အသိမပေးနဲ့ဘယ်လိုပုံစံမျိုးနဲ့အသိပေးပါဆိုတာမျိုးကိုလည်းအခု software အသစ်တွေကြားလို့ရှိရင်ရွေးချယ်လို့ရတော့မယ်တဲ့ကိုသားညုံရဲ့
Clear ရေဖုန်းတို့ tablet computer တို့သုံးတာကိုထိန်းချုပ်နိုင်တဲ့ parental control ကိုလည်းကုမ္ပဏီနှစ်ခုလုံးက update လုပ်ထားတယ်မဆင်မမွေအဲ့ဒီမှာတော့ Apple ကပို့ပြီးတော့အသေးစိတ်ကြားတယ်Parental Controls App ထဲကနေပြီးတော့ဒီကလေးကိုပေးသုံးခြင်းတဲ့အချိန်ကိုမိဘတွေကသတ်မှတ်ပြီးလို့ရတယ်။သတ်မှတ်ခြင်းဖြစ်ပြီးဆိုတာနဲ့ကလေးတွေကသူတို့ iPhone တို့ iPad တို့ပေါ်မှာတခုခုကြည့်နေတာပဲဖြစ်ဖြစ်ဂိမ်းစားနေတာပဲဖြစ်ဖြစ်ဘာမှဆက်လုပ်လို့မရတော့ပါဘူး။မိဘတွေကကန့်သတ်ချိန်တိုးပြီးတော့မှပြန်ပြီးတော့သုံးလို့ရမယ
်။ Google ကလည်းဒီ Family Link ဆိုပြီးတော့မှတိကျ App လုပ်ထားတယ်။ထိန်းချုပ်ကန့်သတ်နိုင်တာတွေကတော့အားလုံးခက်ဆင်ဆင်ပါပဲ။တခုပဲဒီ iOS လို့တခါတဲ့ software ထဲမှာတော့မပါဘူး။ဒီ app ကိုတက်တက်ထပ်ပြီးတော့ download လုပ်ဖို့တော့လိုပါတယ်
။အခုဆိုလို့ရှိရင်လူတွေကဖုန်းတို့ iPad တို့ tablet computer တို့သုံးကြတဲ့အချိန်တွေမလိုအပ်ဘဲကြာနေတာ။တခုကြည့်မြင်အဲ့ဒီနောက်မှာမျောသွားပြီးတော့အချိန်တွေကုန်သွားတာကို short ချနိုင်ဖို့အခုလိုမျိုးအချိန်ကန့်သတ်နိုင်တဲ့ feature တွေကိုထပ်ထည့်လာကြတာဖြစ်ပါတယ်။
အဓိကကတော့ဒီ phone screen ကိုအချိန်အကြာကြီးတတိလက်လွတ်ကြည့်မိနေမယ့်အစားကို့အတိုင်းတန်တဲ့ကိုသတ်မှတ်ပြီးတော့မလွယ်ကြည့်စရာမလိုအောင်လို့ဤပညာနဲ့ကန့်သတ်လိုက်တယ်လို့ပြောလို့ရပါတယ်။အခုပြောခဲ့တာတွေကဒီလောလောဆယ် Apple နဲ့ Google ကုမ္ပဏီတွေကအတိအပြည့်ရှင်းပြထားတာတွေသာဖြစ်ပါတယ်။တကယ်အပြီးသတ် software တွေစောင့်ဥပောက်မှထွက်လာမယ်ဆိုရင်တော့ဒီထက်အများကြီးကောင်းတဲ့အပြောင်းလဲတွေဖြစ်လာနိုင်တယ်လို့လေ့လာသူတွေကတော့တွက်နေကြပါတယ်ရှင်
။ Mass Media Season ထုတ်လွှင့်ပြီးကိုသားညွန့်ဦးကူညီတင်ဆက်ပေးထားတာပါ။ဒီတစ်ပတ်သက်တမ်းရောင်သတင်းလွှာအစီအစဉ်မှာတော့မြန်မာပြည်အကြောင်းအခြေခံရိုက်ကူးထားတဲ့ရုပ်ရှင်တွေနဲ့နိုင်ငံတကာမှာအောင်မြင်မှုတွေရနေတဲ့ထိုင်ဝမ်အခြေစိုက်ရုပ်ရှင်ဒါရိုက်တာမီဒီစီဟာမြန်မာနိုင်ငံရှမ်းပြည်လာရှိုးမြို့မှာမွေးဖွားကြီးပင်းခဲ့သူတဦးဖြစ်ပါတယ်။အခုလောလောဆယ်မှာသူ့ရဲ့ရုပ်ရှင်ကားတွေနဲ့အတူတက်ရောက်ပြသဖို့ဖိတ်ကြားခံရတဲ့အတွက်အမေရိကန်ပြည်ထောင်စုကိုခိတရောက်ရှိနေပါတယ်။မီဒီစီကိုကိုဝင်းခတ်မောင်က VOA ကိုဖိတ်ကြားပြီးသက်တမ်းရောင်သတင်းလွှာအစီအစဉ်အနေနဲ့မေးမြန်းတင်ဆက်ထားပါတယ်။
မီဒီစီကုလို VOA ကိုတွေ့ဆုံမိမယ်မှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်။မီဒီစီကမြန်မာနိုင်ငံဒီရှမ်းပြည်နယ်လာရှိုးမြို့မှာမွေတယ်။ပြီးတော့16နှစ်ကြာတော့ထိုင်ဝမ်ကိုရောက်သွားတယ်။အခုလက်ရှိရုပ်ရှင် documentary 3ကနဲ့ feature ရုပ်ရှင်အစီအ4ကရိုက်ထားတာရှိရပါတော့။အခုဒီအမေရိကန်ကိုရောက်လာတဲ့အကြောင်းရင်းကိုတစ်ချက်လောက်ပြောပြပေးပါလား။
ဒီခေါက်က6လပိုင်းကျွန်တော်ဟိုဘောအမေရိကန်လာတာကရုပ်ရှင်ပြဖို့ပေါ့။နော်ရုပ်ရှင်ပြတာက3နေရာမှာပြတယ်ပေါ့။တနေရာကနယူးယောက်မှာနယူးယောက်မှာဟိုဘောမုံမီခေါ်တဲ့Museum of Movie Image Museum မှာကျွန်တော်ရုပ်ရှင်ငါးကားဟိုမှာပြတယ်တပတ်ပြတယ်ကျွန်တော်ဟိုနယူးယောက်မှာရောက်ပြီ။နောက် Boston မှာ Harvard Film Archive မှာနှစ်ကား3ကားပြတယ်။ဒါကြောင့်ကျွန်တော်ပြီးခဲ့တဲ့ရက်ကhave of bossing ကနေဒီမှာလာတယ်ဒီမှာဝါရှင်တန်မှာကဟာပေါ့3ကားလား4ကားကျွန်တော်တလောက်မမှတ်မိလားနည်းနည်းချက်လက်ရှိရဟုတ်ဒါပြဒါကြောင့် presentation လာလောက်တော့ပေါ့
အခု BDC ရဲ့ရုပ်ရှင်တွေကဒီဗမာပြည်ရဲ့အငွေသက်တွေပါတယ်ပေါ့နော်ဆိုတော့အခုပြပြီးတလောက်နယူးယောက်နဲ့ Boston မှာဒီပရိသတ်တွေကြည့်ပြီးတော့ဒီနိုင်ငံတကာပရိသတ်ကအဲ့ဒီပုံမှာဘယ်လိုမျိုး response ရှိလဲ
Yeah, most of the feedback is quite positive.
ပြည်သက်တော်တော်များများကကြိုက်ကြပါတယ်။မြန်မာပြည်မှာရိုက်ပြီးတော့နိုင်ငံတကာမှာပြတဲ့ရုပ်ရှင်ကားကလည်းရှာရှာပါပါမဟုတ်လား။ဥပမာမြန်မာပြည်မှာပဲဖြစ်ဖြစ်ကျွန်တော်ဇာတိမျိုးမှာပဲဖြစ်ဖြစ်တကယ်လက်ရှိအပြင်မှာဖြစ်ပျက်နေတဲ့အရှိတရားကိုအခြေခံရိုက်တဲ့ရုပ်ရှင်မျိုးနိုင်ငံတကာပြည်သက်ကအတွေ့နဲပါတယ်။မြန်မာပြည်ထဲမှာရိုက်တဲ့ရုပ်ရှင်အများစုကြတော့ပြည်တွင်းဈေးကွက်အတွက်ပဲဆိုတော့နိုင်ငံတကာပြည်သက်စီကိုတိတ်ပြီးတော့မရောက်ပါဘူး။ကျွန်တော်ရိုက်တဲ့ရုပ်ရှင်အများစုက art house လို့ခေါ်တဲ့အနုပညာအသားပေးရုပ်ရှင်တွေဖြစ်ပြီးငွေကြေးအကျိုးမြတ်တွေအဓိကမဟုတ်တော့မြန်မာပြည်မှာရုံတင်ပြဖို့ကလည်းမလွယ်ပါဘူးနိုင်ငံတကာပြည်သက်တွေကြတော့ဒီလိုရုပ်ရှင်ကားမျိုးကတစ်ခါတလေမှလာတာဆိုတော့ ပြည်သက်ကတော်လေးအားပေးကြပါလေ
after this
အခုလက်ရှိရောဘာရီလှုပ်ဖြစ်နေလဲအခုဒီအပြန်သွားရင်ဘာရီလှုပ်ဖို့ရှိလဲ
yeah because as a filmmakers yeah
ရုပ်ရှင်သမားဆိုတာကတော့အများရမ်းပဲနိမ့်နိမ့်ညံ့ညံ့တကားမဟုတ်တကားအတွက်စူးစမ်းနေရတာပါအခုရိုက်ဖို့လုပ်နေတာနှစ်ကားရှိပါတယ်တကားကိုမြန်မာပြည်မှာရိုက်မှာပါတကားကတော့ထိုင်းမှာမှာပါနောက်တရုတ်ဇာတ်ကားအတွက်လည်းဇန်ညွန်းရင်းနေတာရှိပါတယ်
တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook အစမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh hey my
own ya ။တက်ရောင်သတင်းတော်အစီအစဉ်ကိုနားဆင်ကြကြရတာပါရှင်။ခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာတော့မီချီဂန်တက္ကသိုလ်မှနိုင်ငံရေးသိပ္ပံပညာပါရဂူသင်တန်းတက်ရောက်နေတဲ့ကိုထက်တီဟာဇော်ရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ
်။ကျွန်တော်ယုံကြည်ရဲ့အရာတစ်ခုကတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးမူဝါဒဖော်ဆောင်ရမှာမတူညီမျှမှုတွေကိုရော့ကြအောင်အတိုင်းအတိုင်းကိုကျူးစွာဆောင်ရွက်ရမယ်လို့ယုံကြည်ပါတယ်။ဒီကအဖြစ်မတူညီမှုနဲ့ပတ်သက်ပြီးဆွေးနွေးရတဲ့နေရာမှာဘာမတူညီမှုအကြောင်းဆွေးနွေးနေရလဲဆိုတာအလုံးနားလည်ဖို့လိုအပ်ပါတယ်။များသောအားဖြင့်မတူညီမှုလို့ပြောလို့ရှိရင်ကျွန်တော်တို့အတွေ့အကြုံမှာအကြောင်းအရာတွေများကြီးပေါ်လာနိုင်ပါတယ်။ဥပမာအားဖြင့်စီးပွားရေးမတူညီမှု၊ပညာရေးမတူညီမှု၊ကျန်းမာရေးမတူညီမှု၊အလုပ်ကိုင်ခွင်လန်းဆိုင်ရာမတူညီမှုတွေအကြောင်းတည်နေမှာပဲဖြစ်ဖြစ်နေ့စဉ်စကားတွေမှာပဲဖြစ်ဖြစ်ညီရကြားနေရမယ်လို့ထင်ပါတယ်။ဒါပေမဲ့မတူညီမှုကိုဘယ်ရှိပြောင်းကနေကြီးစုနားလည်လဲလို့မေးလို့ရှိရင်ပြပြသားသားအဖြစ်ခုရဖို့ခင်းနေပါတယ်အကြမ်းများအဖြစ်ဆိုရင်တော့ရှုတော့မျိုးအဖြစ်ကြည့်ရှုနိုင်ပါတယ်ပထမတစ်မျိုးကတော့ vertical inequality လို့ခေါ်တဲ့ downline မတူညီမှုပဲဖြစ်ပါတယ်ဥမာအဖြစ်စာကျူးစာရဲ့လူကဆောင်ွက်ပူအောင်လို့ပညာပိုတက်လို့အလုပ်ခွင်မှာကျူးစာရဲ့လူကအလုပ်ခွင်မှာပူအောင်မြင်လို့ဖြစ်ပေါ်လာတဲ့မတူညီမှုတွေကဒါ downline မတူညီမှုတွေပဲဖြစ်ပါတယ်ဒါပေမဲ့နောက်ထပ်ရှုတော့တစ်ခုကတော့ horizontal inequality လို့ခေါ်တဲ့အလျားလိုက်မတူညီမှုပဲဖြစ်ပါတယ်အလျားလိုက်မတူညီမှုဆိုတာကတော့လူအုပ်စုနဲ့တစုကြားမှာတမိုင်းကြောင်းအရာပဲဖြစ်ဖြစ်လက်ရှိအစိုးရမူဝါဒတွေကြောင့်ပဲဖြစ်ဖြစ်ဖြစ်ပေါ်နေတဲ့မတူညီမှုတွေပဲဖြစ်ပါတယ်။ဒီမှာဆိုကြပါစို့အုပ်စုနှစ်စုရှိပါတယ်။အုပ်စု A မှာအယောက်တရာမှာ10ယောက်ဆင်းရဲပြီးအုပ်စု B မှာအယောက်တရာမှာ10ယောက်ဆင်းရဲနေမှာဆိုရင်တော့ဒီအုပ်စုနှစ်စုကြားမှာတောင်းလိုက်မတူညီမှုပဲရှိရလို့ပြောရမှာဖြစ်ပါတယ်။သို့တော်ညာလဲအုပ်စု A မှာအယောက်တရာမှာ10ယောက်ဆင်းရဲပြီးအုပ်စု B မှာအယောက်တရာမှာအယောက်90ဆင်းရဲနေမှာဆိုရင်တော့ဒီအုပ်စုနှစ်စုကြားမှာအလျားလိုက်မတူညီမှုရှိနေရလို့ပဲပြောရမှာဖြစ်ပါတယ်။နိုင်ငံနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုမှာအလျားလိုက်မတူညီမှုတွေကိုရှော့ချဖို့ဟာအဓိကပန်းတိုင်တစ်ခုအနေနဲ့ရပ်တည်နေပါတယ်။ဘာကြောင့်လဲဆိုတော့အလျားလိုက်မတူညီမှုတွေရှိနေတဲ့ရွေ့လူဖွဲ့စည်းကြားမှာတင်းမာမှုတွေရှိပြီးနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်နေအောင်မှာဖြစ်ပါတယ်။ဥပမာအဖြစ်အမေရိကန်နိုင်ငံမှာရှိရဲ့လူပြည်လူမဲကြားမတူညီမှုဒီဥရောပမှာရှိရဲ့ရိုမာနဲ့တခြားလူမျိုးကြားမှာမတူညီမှုရဝန္ဒာမှာဖြစ်ပျက်ခဲ့တဲ့ဟိုတူးနဲ့တူစည်းကြားမှာမတူညီမှုတွေကဒီနိုင်ငံရဲ့နိုင်ငံတွေရဲ့နိုင်ငံရေးသမိုင်းတွေမှာအဓိကအခန့်ကဏ္ဍမှာပါဝင်ခဲ့တာပဲဖြစ်ပါတယ်။လောလောဆယ်ကျွန်တော်တွေ့ရှိရတာကတော့နေစဉ်ဆွေးနွေးမှုတွေမူဝါဒတွေထဲမှာအလျားလိုက်မတူညီမှုကိုထည့်သွင်းဆွေးနွေးတာအားနဲ့နေသေးတယ်လို့ပဲမြင်ပါတယ်။ဥပမာကျွန်တော်တို့အားလုံးစီးပွားရေးမတူညီမှုဆိုရင်မြန်မာနိုင်ငံမှာစည်ရန်ချမ်းသာကွာဟမှုမြင့်မားနေရဆိုတာဘယ်သူမှမြင်ပယ်မှာမဟုတ်ပါဘူး။ဒါပေမဲ့ဗေဒိတာတွေကဘယ်လူမျိုးတွေကစည်ရန်မှုတန်ပုံခံနေရတယ်။ဒီပို့ပြီးစည်ရန်မှုတန်ကိုခံနေရတဲ့ဒေသတွေအတွက်အထူးမူဝါဒတွေကိုပေါ်ဆောင်လားမပေါ်လောင်လားဆိုတာကိုသိရှိရမှာကျွန်တော်တို့အားနဲ့နေပါတည်။ပညာရေးဆိုရင်လည်းဥမာအဖြစ်ရန်ကုန်မှာစာတက်မြတ်မှုနှုန်း96%အရင်းနှုန်းရှိပြီးရှမ်းပြည်နယ်မှာလူသုံးပုံတစ်ပုံကစာတက်မြတ်မှုမတက်မြောက်သေးဘူးဆိုရင်ဒါကျွန်တော်တို့ရန်ကုန်နဲ့ရှမ်းပြည်နယ်ကြားမှာမတူညီမှုပညာရေးဆိုင်ရာမတူညီမှုရှိနေသေးတယ်လို့ပဲပြောရမှာဖြစ်ပါတယ်။နိုင်ငံရေးမတူညီမှုဆိုရင်လည်းကျွန်တော်တို့90%အမျိုးသမီးတွေကလွတ်တော်မှာ10%ပဲရှိရဆိုရင်ဒီအမျိုးသားနဲ့အမျိုးသမီးကြားမှာအလျားလိုက်နိုင်ငံရေးဆိုင်ရာမတူညီမှုတွေရှိနေရလို့ပဲပြောရမှာဖြစ်ပါတယ်။ဒီအတွက်လည်းမူဝါဒတွေချမှတ်ရမှာဖြစ်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကဆရာနာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုပြောင်းလဲဖို့အပြင်တနိုင်ငံလုံးငြိမ်းချမ်းရေးဖော်ဆောင်ရေးနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ခက်ခဲများစွာနဲ့ရင်ဆိုင်နေရတဲ့နိုင်ငံတည်းဖြစ်ပါတယ်။သို့တော်ညာလည်းလူမျိုးအုပ်စုတစုနဲ့တစုကြားမှာရှိရဲ့အလျားလိုက်မတူညီမှုကြားမှရှိရဲ့အလျားလိုက်မတူညီမှု တခြားအုပ်စုတစုနဲ့တစုကြမှာရှိရဲ့စီးပွားရေးဆိုင်ရာပညာရေးဆိုင်ရာကျန်းမာရေးဆိုင်ရာအလုပ်ကံခွင့်လန်းဆိုင်ရာမတူညီမှုတွေကိုမလျှော့ချနိုင်တဲ့၍ကျွန်တော်တို့လိုအပ်တဲ့ငြိမ်းချမ်းရေးပန်းတိုင်ဖွံ့ဖြိုးရေးပန်းတိုင်ရောက်ရှိဖို့အခက်အခဲတွေမတည်ငြိမ်မှုတွေနဲ့တွေ့ကြည့်နေရမှာဖြစ်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ VOA မြန်မာပိုင်းရဲ့တင်းနှံလာညအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA ကနေအခုအသံလွှင့်နေတဲ့တနာယီစာအစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင်။ဖုန်းနံပါတ်ကတော့2323822555လေးဖြစ်ပါတယ်။တနင်္လာနေ့ညဘက်အစီအစဉ်တွေမကြခင်အဆုံးသတ်မှာဖြစ်ပါတယ်။အစီအစဉ်အဆုံးသတ်ခင်မှာကြံနေတဲ့အချိန်တွင်နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါမယ်ရှင
်။မြောက်ကိုရီးယားကောင်ဆောင်ခင်ဂျင်အုန်နဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲပြုပြီးတဲ့အခါအင်္ဂါနေ့ညမှာပဲသမ္မတဒေါ်နယ်ထရန့်အမေရိကန်နိုင်ငံကိုပြန်လာမှာဖြစ်ကြောင်းသမ္မတအင်ဂျီရောကဒီကနေ့အတည်ပြုပြောဆိုပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားအရာရှိတွေရဲ့ဆွေးနွေးမှုတွေဟာမျှော်လင့်ထားတဲ့ပိုပြီးလွင်မြန်စွာဖြစ်ပေါ်တိုးတက်နေကြောင်းအင်ဂျီရောကပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံတဲ့အချိန်မှာတော့ဘာသာပြန်ကလွဲလို့သူတို့နှူးပဲရှိမယ်လို့အင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။စင်ကာပူနိုင်ငံမှာမနေ့ပြန်ကနေကျင်းပမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲမတိုင်ခင်နှစ်ဖက်မတူညီမှုတွေပြည်လည်သွားစေရေးအမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေဟာလည်းနောက်ဆုံးအဆင့်အနေနဲ့ဆွေးနွေးညှိနှိုင်းနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့အဲ့ဒီထိပ်သီးဆွေးနွေးပွဲမှာတရုတ်နိုင်ငံကတိုက်ရိုက်ပါဝင်ခြင်းမရှိပေမဲ့လည်းမမြင်နိုင်တဲ့တတိယနိုင်ငံအဖြစ်နဲ့အစည်းအဝေးခမ်းမအတွင်မှာရှိနေမှာဖြစ်ပါတယ်။ဒေသတွင်းကတခြားနိုင်ငံတွေနီးတူထိပ်သီးဆွေးနွေးပွဲကနေထွက်ပေါ်လာတဲ့ရလဒ်တွေကသူတို့ရဲ့အကျိုးစီးပွားအပေါ်ဘလို့တက်ရောက်မှုရှိလာမလဲဆိုတာကိုတရုတ်နိုင်ငံကလည်းစောင့်ကြည့်နေမှာဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဇနီးတို့ဟာဝန်ကြီးချုပ်ပရာယုတ်ချန်အိုချာရဲ့ဖိတ်ကြားချက်အရထိုင်းနိုင်ငံကိုမကြခင်တရားဝင်ချစ်ကြည်ခီးသွားရောက်လည်ပတ်မှာဖြစ်ကြောင်းနိုင်ငံတော်တမရယုံကသတင်းထုတ်ပြန်ပါတယ်။တရားဝင်ခီးစဉ်နဲ့အတူတမရအဝင်းမြင့်ဟာထိုင်းနိုင်ငံဘာကောက်မြို့မှာကျင်းပမဲ့ရှစ်ချိန်မြောက်အေယာဝတီ6ဖရာမဲခေါင်စီးပွားရေးအထူးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာအက်မက်စ်ထိပ်သီးဆွေးနွေးပွဲနဲ့9ချိန်မြောက်ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ်ထိပ်သီးဆွေးနွေးပွဲတွေကိုလည်းတက်ရောက်မှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာတမရအဝင်းမြင့်ရဲ့နေနဲ့နိုင်ငံတော်သမ္မတဖြစ်တာဝန်ထမ်းဆောင်ပြီးနောက်ပိုင်းမှာဒုတိယအကြိမ်မြောက်နိုင်ငံတကာခီးစဉ်လည်းဖြစ်ပါတယ်။ထောင်တောင်းချီတဲ့နိုင်ငံမဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံအတွင်းမှာဘေးကင်းလုံခြုံစွာနေထိုင်ပြီးပြည်ပကိုထွက်ပြေးရတဲ့အဖြစ်မျိုးမဖြစ်ရလေအောင်မြန်မာနိုင်ငံသားအဖြစ်အသိအမှတ်ပြုပေးဖို့လိုအပ်ကြောင်းတင်းငွေနေနေကအော်ရိုရာလူသားချင်းစာနာမှုဆိုင်ရာစုလက်ခံရရှိခဲ့တဲ့ရိုဟင်ဂျာရှင်းနေဦးကျော်လာအောင်ကပြောကြားလိုက်ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Voidet Zone ဖြစ်ပါတယ်တနင်္လာနေ့ညပိုင်း VOE အစီအစဉ်တွေကိုလိုင်းတိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမမြသစင်အောင်ပါ
This program has come to you from the Voice of America, Washington.